Welcome to the Voice of America in Burmese.
Mingla nane kino khya tora shimya shwinan chami jaba ji yu American tanga ni 2018 khu ni jizimara 2 ye tanigu ni ni mekin season ni go sate pi lo thauklin pe ni ba bi sain do mita 24 40 50 pitu ga ni khan yu na sin nai ya de lo yu ye Facebook samin na yu ye Burmese news ma le a chain ne de bi ni
ငါတော့တာဆင်းနေရပါတယ်ခင်ဗျာကျွန်တော်စမိုးရပါခင်ဗျာအခုနှစ်ခင်းစီစဉ်နေကိုတာဝန်ယူတင်ဆက်ပေးမှာပါမင်္ဂလာပါကျွန်တော်ကတော့ဝင်းမင်ပါဒီနေ့ထိတ်တန့်ရောက်တဲ့တွင်ဒီကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြသွားမှာပါအမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ G20
အမေရိကန်သမ္မတဟောင်းဂျော့ဂျ်ဒဗျူဘုရှ်ရဲ့စာပနအခမ်းအနားကိုတော့မိသားစုကရက်ကိုရွေးချယ်နေပါတယ်ဒီသတင်းတွေနဲ့အတူနောက်ဆုံးရစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုစမ်းမိုးရေကောင်းပါခင်ဗျာအဲ့လိုသတင်းတွေတင်ဆက်ပြီးကြားရရမယ့်သတင်းတော်ထဲမှာဆိုရင်တော့အမေရိကန်ပြည်တော်စုသမ္မတအင်ဂျီရိုမာအစီအလာမပြတ်ဆောင်းရာသီပျော်ဝဲရှင်ဘွဲ့တွေနဲ့ခရစ်စမတ်ပွဲတော်ကာလအတွက
this tradition of having an annual blue room Christmas tree.
Tamara Imbiro ye sin la chang go Imbiro tamai san ya thana pinya shin tu shin pya daw da phit par le naw pai ma pye so na sin ya ba me. A ra bi u ong khin ye myama yi tong da che American Indian English sa tin ngan sa ne sin nya dai le lai si sin pyan le thauk lwin che de go na sin ja u shi ba le. A khu yin song naw tanin ko ni mena khin thait ta yaung ni de ngan da ga tanin ni go ko win min ne ku so win lai lo pyo pya pe ja ba le khin ya.
American သမ္မတ Donald Trump နဲ့ရုရှားသမ္မတတို့ဟာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့အင်ဂျီတော်ကကြေညာလိုက်ပါတယ်။အင်ဂျီတော်ပြောခွင့်ရ Sarah Huckabee Sanders ကသမ္မတ Trump နဲ့သမ္မတ Putin တို့ဟာ G20 ထိပ်သီးပွဲရဲ့တောက်ကြနေညာညစာစာဝဲမှာအလွတ်တဘောဆွေးနွေးခဲ့ကြတယ်လို့စနေနေ့မှာကြေညာချက်ထုတ်ပြောလိုက်ပါတယ်။ရုရှားအနေနဲ့ Ukraine စစ်ဘောတွေနဲ့စစ်ဘောသားတွေကိုဖမ်းဆီးခဲ့တာကြောင့်ဒီ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံများထိပ်သီးဆွေးနွေးပွဲမှာအရင်ရုရှားသမ္မတနဲ့တရားဝင်တွေ့ဖို့ပြင်ထားခဲ့တာကိုသမ္မတ Trump ကဘက်ကနေဖျက်ခဲ့ပြီးမှအခုလိုလူသဘောတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဂျီတော်ပြောခွင့်ရ Sanders ကဆက်ပြီးသမ္မတ Trump နဲ့သူကတော်အနေနဲ့မနေ့ကညတာစာဝဲမှာကမ္ဘာခေါင်းဆောင်တွေနဲ့အလူသဘောအများကြီးတွေ့ခဲ့ရမှာသမ္မတ Putin နဲ့လည်းအလားတူတွေ့ခဲ့တာကအခုလိုနိုင်ငံတကာပွဲတွေရဲ့သဘာဝပါပဲလို့ short ပြောလိုက်ပါတယ်။ဒါပေမဲ့အခုလို American နဲ့ Russia သမ္မတနှစ်ဦးတွေ့ရမှာဘာတွေကိုအဓိကဆွေးနွေးခဲ့ကြတယ်ဆိုတာကိုတော့အေးပြီးတော့ပြောခွင့်ရဆန်ဒါစ်ကရှင်းမပြခဲ့ပါဘူး။ဒီကိတဲ့တနင်္ဂနွေနေ့တုန်းကယူကရိန်းသင်္ဘောနဲ့သင်္ဘောသားတွေဟာရုရှားရေပိုင်တဲ့ထက်ကိုကျူးကျော်လာတာကြောင့်ဖမ်းဆီးခဲ့ရတာလို့ရုရှားဘက်ကစွပ်စွဲထားပေမဲ့ယူကရိန်းဘက်ကတော့ဒါကနိုင်ငံတကာရေပိုင်တဲ့ထက်မှဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ပြန်ရင်းထားပါတယ်ခင်ဗျ
။လွန်ခဲ့တဲ့လအနည်းငယ်အတွင်းကမ္ဘာအင်အားကြီးဆုံးစီးပွားနှစ်နိုင်ငံအကြားကွန်တေးဆိုင်ရာသဘောထားကွပြမှုတွေဖြစ်ပေါ်ခဲ့ရကအပြန်အလှန်အခွန်တွန်းမြင့်ကောက်ခံမှုတွေပြုလုပ်ခဲ့ကြပြီးတဲ့နောက်နှစ်ဖက်သဘောထားကွပြမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့နှစ်ဦးဟာအာဂျင်တီးနားနိုင်ငံဘွန်နိုအဲရီစ်မြို့မှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲပြင်ပမှာညသာဆိုင်ရင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့ဆက်ဆံရေးဟာကောင်းမွန်တဲ့အနေအထားမှာရှိနေတာကြောင့်တရုတ်ပြည်အတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါကောင်းမွန်တဲ့ရလဒ်တွေထွက်လာစေမယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကထမင်းစားပွဲမှာတရုတ်သမ္မတရှီနဲ့မျက်နှာချင်းဆိုင်ထိုင်ရင်းပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီဂျင်ဖင်ကတော့သူတို့နှစ်ဦးနောက်ဆုံးတွေ့ခဲ့တဲ့အချိန်ဟာအတော်လေးကြာခဲ့ပြီဖြစ်တဲ့အကြောင်းဒီတော့တွင်မှာအကြောင်းအရာအများပြားလဲဖြစ်ပေါ်ခဲ့ကြောင်းပြောပါတယ်။ဒါအပြင်နှုတ်နှစ်ဖက်ပူးပေါင်းဆောင်ရွက်ကြမှာသာငင်းချမ်းရေးနဲ့ကြောဝချမ်းသာမှုတွေကိုဖော်ဆောင်ပေးနိုင်မှာဖြစ်ကြောင်းလဲသမ္မတရှီကပြောပါတယ်။ G20 ထိပ်သီးဆွေးနွေးပွဲမှာကျင်းပတဲ့အဲ့ဒီညသာစပွဲဟာမူလကစီစဉ်ထားတဲ့အချိန်တည်းတနအီစောပြီးကျင်းပကြတာဖြစ်ပြီးနှစ်ဖက်အစိုးရထိပ်တန်းအရာရှိတွေလည်းတက်ရောက်ခဲ့ကြပါတယ်။
American သမ္မတဟောင်း George H.W. Bush ရဲ့စာဗနာအခမ်းအနားကိုသူ့မိသားစုကဆက်လက်ပြင်ဆင်နေစေဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။အသက်94နှစ်အရွယ်မှာတောက်ချာနေကပဲကွယ်လွန်ခဲ့ရပြီး American နိုင်ငံရဲ့41ယောက်မြောက်သမ္မတအဖြစ်1989ခုနှစ်ကနေ1993တွင်တာဝန်ကိုထမ်းဆောင်ခဲ့တဲ့ Mr. Bush ရဲ့စာဗနာကိုနိုင်ငံတော်စာဗနာအခမ်းအနားအဖြစ်နေနဲ့ကျင်းပမှာဖြစ်ပေမဲ့ဘယ်နေ့လုပ်မယ်ဆိုတာတော့မသတ်မှတ်ရသေးပဲမိသားစုကရည်ရွယ်ချက်နေပါတယ်။ဝါရှင်တန်မြို့တော်နေတည်တဲ့ National Cathedral ဘုရားကျောင်းမှာနိုင်ငံတော်အခမ်းအနားဖြင့်ကျင်းပမယ့်ဒီစာပနာကိုလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်မယ်လို့အင်ဂျီတော်ကမနေ့ကကြေညာခဲ့ပါတယ်။အ
်တင်ပြတော်ပြောင်းရဆာရာဟက်ကဘီဆန်ဒါစ်ကလာမယ့်ဗိုလ်ထုနေ့ကိုနိုင်ငံတော်ဝန်내ချီကွဲပွဲနေ့အဖြစ်ကြေညာထားပြီးဖြစ်တယ်လို့ကြေညာချက်ထုတ်ပြီးပြောဆိုထားကအင်ပြတော်အနေနဲ့လည်းနိုင်ငံတော်လန်ကိုဝန်내ချင်းအထိမ်းအမှတ်အဖြစ်တိုင်ဝှက်လွှင့်ထူထားပါတယ်။အာဂျင်တီးနားနိုင်ငံက G20 ထိပ်သီးဘွဲ့ကိုရောက်နေတဲ့သမ္မတထရန့်အနေနဲ့လည်းကွယ်လွန်သူသမ္မတဟောင်းရဲ့သားဖြစ်တဲ့အရင်သမ္မတဟောင်းဂျော့ဂျ်ဒဗျူဘွတ်နဲ့လည်းစနေနေ့ကတယ်လီဖုန်းဆက်ပြီးတနိုင်ငံလုံးကိုစားဝန်내ချောင်းစကားပါခဲ့ပါသေးတယ်ခင်ဗျ။
ပဲရစ်မြို့လေကဆန္ဒပြပွဲတွေအတွင်းကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရဲရာရှိ16ဦးအပါအဝင်လူ100နီးပါးထိခိုက်ဒဏ်ရာရသွားတဲ့အပြင်200ကျော်ကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ပဲရစ်မြို့ကနာမည်ကြီးရှမ်အလီဇေးလမ်းမကြီးပေါ်မှာဆန္ဒပြသူတွေဟာ3ပတ်မြောက်အပြည့်ဇက်တိုက်ဆန္ဒပြနေကြတာပါ။စနေနေ့အစောပိုင်းကတော့ Arc de Triomphe ဆိုတဲ့နေရာမှာရဲတွေနဲ့ဆန္ဒပြသူတွေထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့တာမှာညဘက်အထိဇက်တိုက်ဖြစ်နေခဲ့တာကြောင့်အာဏာပိုင်တွေအနေနဲ့အခြေအနေတွေကိုထိန်းသိမ်းနိုင်မှုအတော်လေးကြိုးစားနေရတယ်လို့ဆိုပါတယ်။ဆန္ဒပြသူတွေဟာမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နေကြခြင်းဖြစ်ကြောင်းနဲ့သူတို့ရဲ့အကြမ်းဖက်လုပ်ရတဲ့ဟာဘလို့နည်းနဲ့မှတရားမျှတမှုမရှိနိုင်ကြောင်းပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကပြောပါတယ်။ဆန္ဒပြပွဲတွေကိုဘလို့အကောင်းဆုံးတုံ့ပြန်နိုင်မလဲဆိုတာကိုအစိုးရအဖွဲ့အတွင်းကအကြီးအကဲဝန်ကြီးတွေနဲ့ပြင်သစ်ကိုပြန်ရောက်ချင်းချင်းတိုင်းတိုင်ပင်သွားမယ်လို့အာဂျင်တီးနားနိုင်ငံဘွယ်နိုအဲရစ်မြို့မှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်နေတဲ့သမ္မတမက်ခရွန်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဆန္ဒပြသူတွေဟာလမ်းတချို့ကိုပိတ်ပစ်ခဲ့ပြီးစတိုးဆိုင်တွေကမှနေကိုရိုက်ခွဲပစ်တာကားတရားတွေကိုမိရှို့တာနဲ့ရဲတွေကိုခဲနဲ့ပြစ်ပေါက်တာတွေပြုလုပ်ခဲ့ကြပါတယ်ရဲတွေဘက်ကလည်းမျက်ရည်ကိုပုံနေလူတွေမင်းသက်စေနိုင်တဲ့ဘုံတွေမိသားပိုက်တွေနဲ့ပြန်လဲပြစ်ခတ်ခဲ့ပါတယ်ပြည်ထောင်ငံအတွင်းကတခြားနေရာတွေမှာပြုလုပ်တဲ့ဆန္ဒပြပွဲတွေကတော့အကြမ်းဖက်မှုတွေမဖြစ်ပေါ်ခဲ့ဘူးလို့ဆိုပါတယ
် PUA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 9335 5.40kilohertz 9839ညာไซโรมิตา48 kilohertz 6753ညာနဲ့ဒုတိယနာရီဘက်မှာไซလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့ไซโรมิตา20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ American FUE တန်ကနေတနင်္ဂနွေနေ့မနေ့ပိုင်းသတင်းတွေကိုဆက်ကြေညာပေးနေပါတယ်။ဆွေဒီနိုင်ငံကမြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ43သန်းကို UNOPS လို့ခေါ်တဲ့ကုလသမဂ္ဂရဲ့စီမံကိန်းများအကောင့်ထဲပို့ရေးအဖွဲ့ကနေတဆင့်အကူအညီပေးလိုက်ပါတယ်။ဒီငွေကြေးအကူအညီကိုမြန်မာနိုင်ငံအတွင်းကျန်းမာရေးစောင့်ရှောက်မှုလက်လန်းမီရေလုပ်ငန်းတွေမှာအသုံးပြုမှာဖြစ်သွားပါတယ်။အသုံးပြုသွားမှာဖြစ်ပါတယ်။ဒီအကူအညီတွေကြောင့်မြန်မာနိုင်ငံအမျိုးသားကျန်းမာရေးစနစ်ညှင့်တင်ရေးအတွက်အထောက်အကူပြုမှာဖြစ်ပြီးအောက်ခြေလူဒန်းစားတွေအတွက်ကျမရေးစောင့်ရှောက်မှုတွေစီလလန်းမိလာစီမှာဖြစ်တယ်လို့ဒီ UNOPS အဖွဲ့ကဆိုပါတယ်မြန်မာနိုင်ငံရဲ့ကျမရေးစောင့်ရှောက်မှုလုပ်ငန်းတွေကမကြာခင်နှစ်များအတွင်းတိုးတက်လာခဲ့ပေမဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကျမရေးစောင့်ရှောက်ပေးမှုကစင်ရတာအောက်ခြေလူရန်စားအများစုအတွက်ကောင်းကောင်းလလန်းမမိသေးဘူးလို့ဒီကုလသမဂ္ဂအဖွဲ့ကဆိုပါတယ်ဒါအပြင် TB ဆုံနာယောဂ HIV AIDS ကိုခံအားကျဆင်းခြင်းယောဂနဲ့ငှက်ဖျားယောဂတွေအတွက်လည်းအောက်ခြေလူရန်စားတွေအနေနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုအပြည့်အဝမရကြသေးဘူးလို့ဒီ UNOPS အဖွဲ့ကဆိုပါတယ်။ဒီကုလသမဂ္ဂစီမံကိန်းအကောင့်ထဲပေါ်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Andrew Kabut ကမြန်မာနိုင်ငံကလူများစွာတက်တော့ကျန်းမာရေးစောင့်ရှောက်မှုတွေကိုလက်လန်းမိဖို့အခက်အခဲတွေအများကြီးရှိနေသေးတယ်လို့ဆိုပါတယ်။ဒီ UNOPS အဖွဲ့အနေနဲ့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုကူညီပေးနိုင်ဖို့စုစုပေါင်းအမေရိကန်ဒေါ်လာသန်း215သန်းလိုအပ်နေရမှာအခုတော့43တန်းကိုရရှိခဲ့တာဖြစ်ပါတယ်ခင
်ဗျ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရဟန်းညာဒုက္ခသည်တွေမြန်မာပြည်ကိုပြန်ပို့နိုင်ရေးအတွက်အကြိမ်ကြိမ်ကြိုးပမ်းခဲ့ပေမဲ့လက်တွေ့ဖြစ်နိုင်ခြင်းမရှိသေးဘူးလို့ Cossacks ဘာသာမှာရှိတဲ့အကြီးတန်းကုလသမဂ္ဂညီနန်းဆောင်ရွက်ရေးမှူး Miss Sambu Rizvi ကပြောပါတယ် UNHCR UNDP နဲ့မြန်မာအစိုးရတို့အကြာဒုက္ခသည်တွေပြန်ပို့နိုင်ရေးကိုအထောက်အကူပြုစေမယ့်အခြေအနေတွေဖန်တီးနိုင်ရေးအတွက်ဆွေးနွေးမှုတွေရှိပေမဲ့လက်ရှိအခြေအနေမှာမဖြစ်နိုင်သေးဘူးလို့ Miss Rizvi ကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကလူမျိုးပိဋကခတွေဖြစ်ပေါ်ခဲ့ပြီးနောက်ရိုဟင်ဂျာ၉သိန်းလောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းထားကြပြီးအဲ့ဒီထက်ကအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေကိုတိုက်ခိုက်မှုဟာလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်လို့လည်း Miss Rizvi ကပြောပါတယ်ဒါအပြင်သူတို့ကိုဖိနှိပ်ညှဉ်းပန်းမှုမှာညင်ပန်းမှာဆိုရင်လည်းအတွက်လူတွေအခုလောက်အများပြထွက်ပြေးလာတာကိုသူ့အနေနဲ့မတွေ့ဘူးလို့လဲကလကတ္တာမြို့အခြေဆိုင်ကလကတ္တာသုတေသနအဖွဲ့ကပြုလုပ်တဲ့ဒုက္ခသည်များနဲ့ရှေ့ပြောင်းနေထိုင်သူများအတွက်အကာအကွယ်ပေးရေးစနစ်ဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့အခမ်းအနားမှာ Miss Rizvi ကပြောပါတယ်ဒုက္ခသည်တွေနဲ့ရှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့ကလကတ္တာ Declaration လို့ခေါ်တဲ့ကြေညာချက်ကိုလည်းထုတ်ပြန်ခဲ့ကြပါတယ် ဒုက္ခတဲ့ရွှေပြောင်းနေထိုင်သူများနဲ့တိုင်းပြည်မဲ့နေသူတွေအတွက်စက်တင်ဘာလအတွင်းကုလသမဂ္ဂအထွေထွေညီလက္ခဏာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းဒီကြေညာချက်ထုတ်ပြန်ရေးမှာပါဝင်ခဲ့ကြတဲ့ဒုက္ခတဲ့နဲ့ရွှေပြောင်းနေထိုင်သူများအရေးကြွန့်ကျင်သူတွေကပြန်လည်တုံ့တက်ခဲ့ကြပါတယ်မြန်မာနိုင်ငံကတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာအဖြစ်ခေါ်ဆိုတာကိုအသေးမှမပြုတ်ပေမဲ့လည်းဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညီနိုင်တိုင်ပင်လှုပ်ဆောင်နေတာရှိနေပါတယ
်ပါကစ္စတန်နိုင်ငံမှာတော့နိုင်ငံတော်ဆန့်ကျင်ရေးလှုံ့ဆော်မှုပြည်သူပိုင်ပစ္စည်းဖျက်ဆီးမှုတွေကြောင့်ဖန်ဆီးထိန်းသိမ်းထားတဲ့အစိုးရအစ္စလာမစ်ပါတီခေါင်းဆောင်နဲ့တက်ကြွလှရှာသူတွေကိုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုတွေနဲ့ရုံးတင်စစ်ဆေးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်အစ္စလာမ်ဘာသာစော်ကားမှုနဲ့တည်ထန်ချမှတ်ခံထားရတဲ့ခရစ်စတန်မျိုးသမီးတို့ကိုတရားရုံးချုပ်ကတရားသေးလွတ်ပေးခဲ့တဲ့နောက်ပိုင်းမှာနိုင်ငံတော်ဆန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ရကအခုလိုဆွဆွဲချက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒီချက်ဖက်ဆန္ဒပြမှုတွေကိုဘာသာရေးအုပ်စုတစ်စုနဲ့စတင်ဖွဲ့စည်းခဲ့တဲ့ LTLP လို့တကောက်ခေါ်တဲ့ Tariq Al-Labik နိုင်ငံရေးပါတီကစီရင်စီစဉ်ခဲ့တာပါ။ပါတီထူထောင်ခဲ့တဲ့ခေါင်းဆောင်ဖြစ်သူ Cardin Hussein Rasvi ပါဝင်ပါတီဝင်3000ကိုကာကွယ်ထိန်းသိမ်းထားတယ်လို့ပြန်ချိုင်းဝင်ကြီး Forward Chowdhury ကဆိုပါတယ်ဖန်ဆီးမှုအများပြားဟာ Islamic Party အခြေပြုတဲ့ Banchet ပြည်နယ်မှာလုပ်ခဲ့တာဖြစ်ပြီးခေါင်းဆောင် Razvi နဲ့သူ့လက်ထောက်တွေကိုတရားစွဲဆိုမှာဖြစ်ပေမဲ့အကြမ်းဖက်မှုမကျူးလွန်တဲ့သူ့နောက်လိုက်တွေကိုတော့လွတ်ပေးမှာဖြစ်တယ်လို့ဆိုပါတယ် TLP ခေါင်းဆောင်တွေပြစ်မှုတင်ရှားရင်တော့ထောက်ထံတစ်သက်တစ်ချွန်းအထိချမှတ်ခံရနိုင်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးဘောလုံးအသင်းအဖွဲ့ဝင်တွေကိုအမျိုးသားအရာရှိတွေကလိမ်မန်းဆန်ရဆော်ကားခဲ့တယ်ဆိုတဲ့ကိစ္စအပေါ်အာဖဂန်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။အာဖဂန်ဘောလုံးအဖွဲ့ချုပ် AFF ကတာဝန်ရှိသူတွေအနေနဲ့စွဲချက်တင်ထားတဲ့အတိုင်းပြစ်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိဆိုတာစုံစမ်းစစ်ဆေးဖို့အတွက်အစ်စ်နေကော်မတီတရားဖွဲ့စည်းထားကြောင်းအာဖဂန်အစိုးရရှေ့နေချုပ်ကစနေနေ့မှာကြေညာပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုဝင်းမင်းနဲ့ကုဇော်ဝင်းနိုင်တို့ကြီးညာပေးခဲ့ကြတာပါ။ VOA မြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချိန်မှာတပြန်တည်းဖတ်ယူနားဆင်နိုင်ကြပါတယ်။အခုတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။နှစ်စဉ်ဆောင်းရာသီဒီဇင်ဘာလကိုရောက်ပြီဆိုရင်အမေရိကန်သမ္မတအင်ဂျီရောမှာ Christmas ပွဲတော်အပအဝင်ပျော်ဝဲရှင်မိုးတွေနဲ့ပြည့်နေတာဖြစ်ပါတယ်။ဒီနှစ်မှာလည်းသမ္မတကတော် Melania Trump ဟာအင်ဂျီရောရဲ့ခမ်းမတွေကိုအမေရိကန်ပြည်ထောင်စုကိုချစ်မြတ်နိုးသောအဖြစ် American Treasures American ယတနာများဆိုတဲ့ခေါင်းစဉ်နဲ့အစင်လာမပြက်အလှဆင်ကျင်းပထားပါတယ်။ဒီကြောင်ပက်စီဝီဒါကူဆာဝါရာပြပို့ထားတဲ့သတင်းတော်ကိုကိုရနိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။နှစ်စဉ်အခုလိုအချိန်ကတော့ American သမ္မတအင်ဂျီရောမှာ Christmas ပွဲတော်တွေအတွက်စတင်ပြင်ဆင်နေကြဖြစ်ပါတယ်။လက်ရှိသမ္မတကတော့ Melania Trump အတွက်တော့ဒါဟာဒုတိယမြောက် Christmas ဖြစ်ပြီးတော့သူနဲ့တခြားသမ္မတကတော့တွေလုပ်ခဲ့တဲ့အစဉ်လာတွေအတိုင်းအင်ဂျီရောရဲ့ခမ်းမတွေကိုလှဆင်ရပါတယ်။ Matthew Costello ဟာအင်ဂျီရောသမိုင်းဆိုင်ရာဌာနကသမိုင်းပညာရှင်ဖြစ်ပါတယ
်။ It was Jacqueline Kennedy who started this tradition of having an annual blue room Christmas tree and that she would pick out a
Missing the little Christmas tree in Italy အစဉ်လာကတော့ Jacqueline Kennedy ကစခဲ့တာပါ။သူကဒီ Christmas တစ်ပတ်မှာအလှဆင်မဲ့ပစ္စည်းတွေနဲ့အင်ဂျီရောတစ်ခုလုံးကိုလည်းအလှဆင်ဖို့အတွက်အကြောင်းအရာတစ်ခုကိုရွေးချယ်အလှဆင်ရတာမျိုးပါ။တော့ကို62ခုနှစ်ကစပြီးဒါကအတော်လေးသမာထက်ရှိလာခဲ့တာဖြစ်တယ်လို့သမနာကရောကလည်းအင်ဂျီရောကိုအလှဆင်တဲ့နေရာမှာအလွန်အရေးပါတဲ့ခန္ဓာကပါဝင်လာခဲ့ကြတာပါ
။ဒီနေ့မှာတော့သမနာကရော Melania Trump ကမျိုးချစ်စိတ်ကိုအခြေခံပြီး American ရန်နာများဆိုပြီး American မှာတံပိုးထားတဲ့အရာတွေနဲ့သမိုင်းမွေနေ့တွေကိုရွေးချယ်ခဲ့သလိုသူမဦးဆောင်လှူရှားနေတဲ့လူတစ်ယောက်နဲ့တစ်ယောက်အနိုင်ကျင့်မှုကိုစန့်ကျင်တဲ့လှူရှားမှုဖြစ်တဲ့ B-Best လှူရှားမှုရဲ့စာတန်းကိုလည်းထည့်သွင်းထားပါတယ်။ဒါပေမဲ့သူမရွေးချယ်တဲ့အနီရောင် Crimson တစ်ပင်တွေကလူတွေရဲ့အာရုံစိုက်တာကိုခံရပြီးတော့ Internet ပေါ်မှာလည်းလောင်ပြောင်ခံနေရပါတယ
်။ We are in 21st century and everybody has a different taste. I think they look fantastic.
ကျမတို့က21ရာစုရောက်နေပါပြီ။လူတိုင်းကတစ်ယောက်နဲ့တစ်ယောက်အချိန်မတူပါဘူး။ကျမကတော့လာတယ်လို့ထင်ပါတယ
် Merry Christmas thank you
Christmas တပင်းနဲ့ပတ်သက်ပြီးလူတွေအားလုံးစိုက်ခံရတာဒါဟာပထမဆုံးအကြိမ်တော့မဟုတ်ပါဘူး1900ပြည့်လွန်နှစ်အစောပိုင်းကသမ္မတ Theodore Roosevelt ဟာ Christmas ပွဲတော်မှာတပင်းမလုပ်ခဲ့ပါဘူးဒါပေမဲ့သမ္မတရဲ့သားအာချီက Christmas တပင်းတပင်းကိုအဝတ်ပီရိုထဲမှာဖွက်ထားခဲ့တယ်လို့ Matthew Costello ကပြောပါတယ
် It sort of became one of these great stories that emerged from the White House thatthe press had been waiting they wanted to know are the Roosevelt
ဒါတော့အင်ဂျီရောနေထွက်လာတဲ့နာမည်ကြီးကိစ္စတွေကတခုပါသတင်းဌာနတွေကသမရရူးစဗယ်မိသားစုအနေနဲ့ခရစ်စမတ်တစ်ပင်လုပ်မလားဆိုပြီးစောင့်နေကြတာပါအဲဒီမှာအာချီကခရစ်စမတ်တစ်ပင်လေးတစ်ခုကိုလုပ်ထားပါတယ်
အနီအောင်တွေကိုအလားစင်နာကိုမလာနီယာထရမ့်ကစပြီးလှုပ်ခဲ့တာတော့မဟုတ်ပါဘူးခရမ်ဘယ်ရီအပင်တွေကိုအင်ပီရောမှာ1985ခုနှစ်ကစပြီးတော့အလားစင်ပြသခဲ့တာဖြစ်တယ်လို့သမ္မတရီဂန်လက်ထက်ကစလို့တောက်လျှောက်ရှိလာခဲ့တာဖြစ်တယ်လို့မက်ဂျီကော့စတယ်လိုကပြောပါတယ
် Nancy Reagan has always been a fan of red her first lady portrait she's wearing a red dress
Nancy Reagan ကအနီအောင်ချိန်ပါတယ်သမ္မတကတော့ဓာတ်ပုံရိုက်တဲ့အခါမှာလဲသူကအနီအောင်မဲ့ဝတ်ပြီးရိုက်တာပါဒီတော့တမန်နဲ့နိုင်ငံတော်ညစာဆောင်ရမှာလည်းအနီရောင်ဝတ်ပါတယ်။ဒါကြောင့်သူဟာဒီအစင်လာကိုအင်မတန်ထောက်ခံနေဆိုတာဖြစ်နိုင်ပါတယ်
။ Christmas Tiffany နေနဲ့အတူကျင်းပလာခဲ့တဲ့ဒီအင်ပီရောရဲ့နှစ်သက်ကူး Christmas ပွဲတော်ဟာထုံးတမ်းဆင်လာရင်းနဲ့ပြည့်နေတာဖြစ်ပြီးတော့ Jackie Kennedy, Hillary Clinton တို့အပြင်လက်ရှိသမ္မတကတော် Melania Trump ကလည်းသူတို့နှစ်သက်ရာပုံစံတွေနီးလန်းနေတဲ့ Christmas အားလည်းပွဲတော်ကိုဆင်နွှဲကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ထုတ်လင့်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်။ကိုညာဝဲအောင်ကအခုညီတင်ဆက်ထားပါရခင်ဗျာ
။ယူနာမြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့တရုတ်အစိုးရကြံစည်နေတာကြားပါပြီ။ဒါပေမဲ့လေးလာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတက်နိုင်သေးပါဘူး။လေးနိုင်ငံစီးပွားရေးဇင်းကြံဟာရွေကျက်ကြီးမားသလောက်အကောင့်တွေပေါ်ဖို့ကက်ကဲနေပုံရပါတယ်။ယူနန်နဲ့အများဆုံးကုံတွဲနေတာမြန်မာပြည်ပါ။လွန်ခဲ့တဲ့ဗန္ဒာရေးနှစ်မှာယူနန်မြန်မာကုံတွဲမှုတန်ဖိုးဟာဒေါ်လာတန်6000နီးပါးဖြစ်လို့အိန္ဒိယမြန်မာကုံတွဲမှုတဲ့ဆယ်ဆလောက်ပုံများပါတယ်။ဒါကြောင့်မြန်မာနဲ့စီးပွားရေးဇင်းကြံတိစောက်တာဟာတရုတ်အတွက်ပိုပြီးလက်တွေ့ကြပါပဲအနောက်တိုင်းကဒဏ်ခအရေးယူလို့မြန်မာစီအစိုးရတရုတ်ကိုမိခိုးရတဲ့အဖြစ်မျိုးရောက်ခဲ့တယ်လို့အခုလဲရခိုင်မြောက်ပိုင်းပြဿနာကြောင့်မြန်မာအစိုးရကိုအရေးယူဖို့အနောက်တိုင်းမှာဆွေးနွေးနေကြပါတယ်ဒီချိန်မှာတရုတ်မြန်မာစီးပွားရေးဇင်းကြံတည်ထောင်ဖို့စဉ်ဆက်ဆွေးနွေးပြီးစက်တင်ဘာလမှာနားလည်မှုစာချင်းလွှာလက်မှတ်ရေးထိုးပါတယ်ယူနန်မန္တလေးကြောက်ဖြူရန်ကုန်ကားလမ်းရထားလမ်းဆက်ထားပြီးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့ရည်ရွယ်ပါတယ
်ဒီလိုစီးပွားရေးဇင်းညံမျိုးတည်ဆောက်ဖို့စေအစိုးရလက်ထက်ကလေးကကြံစည်ခဲ့ပုံကိုကလဲဟမ်မွန်ကဝန်ကြီးဟောင်းဦးအောင်မင်းနဲ့တွေ့ဆုံမေးမြန်းပြီး Frontier စာတော်မှာစက်တင်ဘာ26ရက်နေ့ကရေးထားပါတယ်စစ်တွေကနေကျိုင်းတုံရထားလမ်းဖောက်ဖို့ရထားဝန်ကြီးဦးအောင်မင်းကတာဝန်ယူရပါတယ်ရထားလမ်းစီမံကိန်းကိုရရရရကူညီမဲ့သူဟာတရုတ်ပါပဲဒါပေမဲ့တောက်ဖြူယူနန်ရထားလမ်းကိုသာတရုတ်ကစိတ်ဝင်စားပါတယ်။ဒဏ်ခအရေးယူမှုရုပ်သိမ်းလိုက်ပေမဲ့အနောက်တိုင်းဟာတရုတ်ကိုအစားမထိုးနိုင်သေးပါဘူး။မေလာကနှုတ်ထွက်သွားတဲ့ဝန်ကြီးဦးကျော်ဝင်းနဲ့ကုန်တယ်ဆက်မှုအသင်းချုပ်ကိုစလဲတွေဖေဖော်ဝါရီလကယူနန်မှာတွေ့ဆုံဆွေးနွေးတာကိုအခြေခံပြီးစက်တင်ဘာလမှာစီးပွားရေးဇင်းကြံအတွက်နားလည်မှုစာကြွန်လွှာကိုလက်မှတ်ရေးထိုးကြတာဖြစ်ပါတယ်။15နှစ်လောက်ကြံစည်လာခဲ့တဲ့မဟာစီမံကိန်းဖြစ်ပါတယ်။
စီးပွားရေးဇင်းကြံစီမံကိန်းမပေါ်မီကတည်းကရှိခဲ့တဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေဟာဇင်းကြံလမ်းစီမံကိန်းနဲ့အာဝင်ခွင့်ချဖြစ်ဖို့လိုပါတယ်။ဘူးဆက်သွားတဲ့ကားလမ်းဟာ6ဘိန်းကားအတွက်ဆောက်လုပ်ထားပေမဲ့22ဘိန်းကားတွေသွားနေလို့ပြုပြင်နေရပါတယ်။ဒေါ်လာတန်း3000တန်းကုန်ကြမဲ့ရန်ကုန်မိုးပြံရထားဒေါ်လာတန်း2500တန်းရန်ကုန်ဘူရာကြီးဒေါ်လာတန်း2000ကျော်ကုန်ကြမဲ့ရန်ကုန်မြို့ပတ်ရထားစီမံကိန်းတွေပါဝင်ပါတယ်ဒေါ်လာတန်း2000လောက်ကုန်ကြမယ်လို့ခန့်မှန်းပြီးတရုတ်က90ရာခိုင်နှုန်းစိုက်ထုတ်ဖို့သဘောတူခဲ့တယ်လို့သိရပါတယ်စီးပွားရေးဇင်းကြံစီမံကိန်းအကောင့်တွေဖော်နိုင်ရင်မြန်မာနိုင်ငံဟာပိုပြီးဆွေးထူလာနိုင်ပါတယ
်တရုတ်အစိုးရရဲ့ရဝန်းလမ်းကြောင်းစီမံကိန်းမှာတရုတ်စံချိန်စံညွှန်းကိုအသုံးပြုရေးဟာအဓိကဥတီချက်တစ်ခုဖြစ်တယ်လို့ဈေးကြံတက္ကသိုလ်ဘောဂဗေဒသုတေသီမြတ်မြတ်မွန်ကအော်တိုဘာလ10ရက်နေ့ထုတ်အောက်ဆိုတက္ကသိုလ်တီးဆာကစာရမ်းမှာဖော်ပြထားပါတယ်တရုတ်စံချိန်စံညွှန်းကိုအများကလက်ခံလာရင်တရုတ်ကအမြဲတမ်းအပေါ်စီးရနေမှာဖြစ်ပါတယ်မြန်မာကလည်း2014မှာစံချိန်စံညွှန်းတတ်မှတ်ခြင်းဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးအမျိုးသားကောင်စီကိုလုပ်ပန်ခွင့်ပေးထားပါတယ်အပြည်ပြည်ဆိုင်ရာစံချိန်စံညွှန်းဒေသဆိုင်ရာစံချိန်စံညွှန်းပြည်ပစံချိန်စံညွှန်းစတာတွေထဲမှာတင်တော်တဲ့စံချိန်စံညွှန်းကိုအမျိုးသားကောင်စီကလက်ခံနိုင်ပါတယ်။ဒါမှမဟုတ်လဲမြမအခြေအနေနဲ့အညီပြုပြင်ထားတဲ့စံချိန်စံညွှန်းကိုတတ်မှတ်နိုင်တယ်လို့ပုံမှန်ငားမှာရှင်းပြထားပါတယ်။
တရုတ်မြန်မာအကုံတွေးရင်မှာတရုတ်ကအမြင်အပေါ်စီးရနေတာတွေအများကြီးရှိတာကိုသတိပြုသင့်ကြောင်းထောက်ပြကြပါတယ်ဥပမာနေစကုံတွေးရင်မှာမြန်မာဘက်ကအများဆုံးတင်ပို့နေတဲ့စံတကြားနဲ့ပြောင်းကိုတရုတ်ဘက်မှာတရားမဝင်တဲ့စားသုံးကုန်အဖြစ်သတ်မှတ်ထားပေမဲ့ဝေယူနေပါတယ်ဒါကြောင့်မြန်မာပို့ကုန်တွေကိုတရုတ်ကအချိန်မရွေးပိတ်ပင်တမ်းပြစ်တာထိန်းချုပ်တာတွေလုပ်နေပါတယ်နေစကတရုတ်ဝန်ထမ်းဟာ ဥပဒေကိုဂရုမစိုက်ပဲအကြမ်းလိုက်စားသူတွေဖြစ်တယ်လို့မြန်မာအရာဒါဦးဆုံးမြင့်အောင်ကဖရန်တီးယားစားဆောင်ကိုအရှင်းပြပါတယ်တရုတ်မြန်မာဇင်းကြံကိစ္စဆွေးနွေးရမှာအကြံပေးဖြစ်ခဲ့တဲ့ကုန်တယ်စက်မှုအသင်းချုပ်ဟာအကောင့်တေပေါ်ရမှာလဲအရေးပါအရာရောက်နေပါတယ်အသင်းဝင်တဲ့ကုမ္ပဏီဒါစီးပွားရေးဇင်းကြံမှာပါဝင်လုပ်ပိုင်ခွင့်ရှိပါတယ်
တရုတ်မြန်မာစီးပွားရေးဇင်းကြံဟာဒေါ်လာ3000ကျော်စွာယင်းနှီးမြှုပ်နှံရမယ့်ရေရှည်စီမံကိန်းကြီးဖြစ်ပါတယ်။တရုတ်ရောမြန်မာရောအဂတိလိုက်စားရမှာနာမည်ရထားသူတွေဖြစ်လို့တရုတ်လက်အောက်ခံစီးပွားရေးကိုလိုနီဘဝရောက်မသွားအောင်အထူးဂရုပြုရမှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။ခုကတော့ဒေါ်လာလတန်
တင်ဆက်တဲ့အမေရိကန်အီဒီယံအတုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ။ဒီသတင်းပါအင်္ဂလိပ်ဝေဘ်ဆိုက်ကန်တာမှာမြန်မာသတင်းလောကမှာသုံးနှုန်းနေတဲ့အီဒီယံအတုံးချုပ်ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ်အီဒီယံအတုံးကတော့
Change ones tune
ဖြစ်ပါတယ်။စာလုံးပေါင်းက change change ga pyauna one apostrophe s once tune tune once tune တူတူတယောက်ရဲ့ဒေသံဖြစ်ပြီးသကုထမြေတိုက်ရိုက်ဒီဘေကလူတူတယောက်ရဲ့ဒေသံကိုပြောင်းတာဖြစ်ပါတယ်။ဆိုးနေတဲ့တခြင်းအလိုက်ကိုမကြိုက်လို့နောက်တစ်ပုတ်ပြောင်းဆိုသလိုဒီသုံးရဲ့အီဒီယမ်အဓိပ္ပာယ်ကဒေသံပြောင်းတာစိတ်ပြောင်းတာကိုဆိုလိုတာဖြစ်ပါတယ်။ လူတူဦးဒါမှမဟုတ်ယူဆတစ်ခုခုနဲ့ပတ်သက်လို့အကြောင်းတစ်ခုခုကြောင့်ကိုယ်အကျိုးကိုရှေ့ရှုပြီးသဘောထားမြင်ပြောင်းလာပြောဆိုတုံ့ပြန်မှုတွေပြောင်းလဲတာကိုဆိုလိုတာဖြစ်ပါတယ်။ ဒီအတွင်းကိုနိုဗెంబာ6ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမှာရီပပ်ဘလစ်ပါတီကရရှိထားတဲ့အောက်လွှတ်တော်အမတ်များစုနေရာကိုဒီမိုကရက်တွေကိုဆုံရှုံခဲ့တဲ့အတွက်သမ္မတထရမ့်ကရွေးကောက်ပွဲမတိုင်မီကသူ့ပါတီအတွက်မဲဆွဲစဉ် လူဝင်မှုကြီးကြပ်ရေးကိစ္စကိုခက်ကြမ်းကြမ်းကင်တွယ်ဖို့ပြောဆိုခဲ့တာတွေအောက်လွှတ်တော်မှလူနည်းစုခေါင်းဆောင်နန်စီပလိုစီပေါ်ပြင်းထန်ထန်ဝေဖန်ခဲ့မှုတွေကိုပြောခဲ့ပေးမယ်လို့လေရွေးကောက်ပွဲအပြီးမှာတော့လေတံပြောင်းပြီးဒီမိုကရက်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောခဲ့တဲ့အတွက်ကြောင့် The Washington Post ရင်းစာကြီးက From dire warnings to happy talk, Trump changes his tune after the midterm elections. လေးနှစ်တည်းသတိပေးချက်တွေပြုလုပ်ခဲ့ပြီးတဲ့နောက်အခုတော့ချော့တဲ့စကလုံးတွေနဲ့ထရမ့်ကတက်တမ်းဝယ်ရွေးကောက်ပွဲတွေအပြီးမှာလေးတံပြောင်းခဲ့တယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George
Grupe ရဲ့ ဥမာကို လေ့လာ ကြည့်ကြရအောင်ပါ
The businessman changed his tune when he saw
the minister walking into the room.
The businessman changed his tune when he saw the minister walking into the room. Turn a blind eye.
Pipare, salumbanga, T-U-R-N, turn a lera, A-B-L-I-N-D, blind. EYEI a blind eye ga myesi de phe kan ni da phit pi sakasu khu me dai yai de be ga kan ni de myesi be ko hle tha da phit par de di atong ga tamai ma name chi de pritisha yidat bodyok ji horatio nielsen ga ni sin tet la de lu su ba de tu ha yidat sawe nung ga myesi de long kan ni ga da phit pi 1800 ta khu ni copenhagen ye yang si pwe ma pritisha yidat bodyok ji sir hyde burger ga သူကိုစစ်ဆက်မတိုက်ဖို့အမိတ်ပေးခဲ့ရမှာထိုးစင်ကအမိတ်ကိုအလံတင်ပြီးအချက်ပြရတဲ့အတွက်ကြောင့်လေစစ်ကိုဆက်တိုက်ခြင်းနဲ့ဗိုလ်ချုပ်ဟော်ရီရှိုနယ်ဆင်ကအမိတ်ကိုမနာခံပဲအလံလွှင့်နေတဲ့ဘက်ကိုမမြင်ရအောင်သူမျက်စိကန်းနေတဲ့ဘက်ကိုလှည့်ထားပြီး အလန်တင်အချက်ပြတာကိုသူမမြင်ရဘူးဒါကြောင့်စစ်ကိုဆက်တိုက်ခဲ့တယ်လို့စင်ကြီးပြတဲ့အတွက် turn a blind eye ဆိုတဲ့အသုံးစင်သက်လာခဲ့တာဖြစ်ပါတယ် idiom ဆိုတဲ့တဝိုက်ဒီဝေကတော့တိတိကြီးနဲ့မမြင်ကြအောင်ဆောင်တာဖြစ်ပါတယ်တကယ်ဖြစ်နေတာကိုအကြောင်းကြောင်းကြောင့်ဥပိ္ပခါပြုထားတာမျက်ွယ်ပြုထားတာလည်းဖြစ်ပါတယ်ဒီအသုံးကို Washington Post ရဲ့ sorry သတင်းတော်ဂျမာခရှိုဂီကိုသူ့နိုင်ငံသားထောက်လှမ်းရေးတွေကတူရကီမှာတပ်ဖြတ်ခဲ့မှုမှာဆော်ဒီအရှိစာမင်းသားပါဝင်ပတ်သက်တဲ့တပ်တွေအထောက်ထားအခိုင်အုံရှိပေမဲ့လည်းဆော်ဒီအစိုးရနဲ့မေ့ပြတ်မခံလိုဘူးလို့သမ္မတထရမ့်ကပြောခဲ့တဲ့အတွက်ကြောင့်တူရကီသမ္မတရစ်ဆက်အဒိုဂန်ကထရမ့်ဟာဒီဖြစ်ရပ်ကိုအရေးမယူဘဲမျက်ကွယ်ပြုနေတယ်လို့ပြောခဲ့တဲ့အတွက် AFP သတင်းမှာ Turkey says Trump turning a blind eye to Khashoggi murder ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The authorities were blamed for turning a blind eye to human rights abuses
လူခွေချိုးဖောက်မှုတွေကိုမျက်ကွယ်ပြုခဲ့တဲ့အတွက်ကြောင့်အာဏာပိုင်တွေဟာပြစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The authorities were blamed for turning a blind eye to human rights abuses
ခုနောက်ဆုံးကြင်ပြပေးမယ် idiom အတုံးကတော့
back to square one
ဖြစ်ပါတယ်စာလုံးပေါင်းက back back to အနောက်ကိုပြန်သွားတာ square square one square one ကပထမဦးဆုံးအကွက်ဖြစ်ပြီး subsequent တိုက်ရိုက်ဒီတွေကပထမဦးဆုံးအကွက်ကိုပြန်ရောက်သွားတာဖြစ်ပါတယ်ဒီသုံးဆင်းသက်လာတာအယူအဆတွေအမျိုးမျိုးရှိပေမဲ့တခုကတော့snake and ladder ဆိုတဲ့ကစားနည်းကလို့ဆိုပါတယ်။ငွေနဲ့ရှေးကားတွေလိန်ထားတဲ့အကွက်တွေချထားတဲ့စက်ကူကားချက်ပေါ်မှာခွက်ထဲအန်စာတုံးထည့်လှုပ်ပြီးမှောက်လိုက်လို့ကြတဲ့ခဏအရာအကွက်တွေကိုလိုက်ရွှေ့ရတာဖြစ်ပါတယ်။တခါတည်းကလည်းကမကောင်းလို့နံပါတ်၁ကိုပြန်ရောက်သွားပြီးပွဲပြန်ဆက်ရတဲ့အခါတွေလည်းရှိပါတယ်။ဒါကြောင့် back to square one idiom အတိတ်ဘက်ကလုံးလက်စမအောင်မြင်လို့အစကနေပြန်ဆက်ရတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တိကံလေးပြန်ဆရတယ်ဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးကို EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ဖို့ဝန်ကြီးချုပ်ထရီဇာမေးရဲ့ Brexit သဘောတူညီမှုကိုလွှတ်တော်ကဟန်တားမယ်ဆိုရင်တိကံလေးပြန်ဆရမယ်အခြေဆိုင်နေမယ်လို့ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက် ITV သတင်းဌာနက Theresa May if Brexit deal blocked by ParliamentWe are back to square one ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ If this proposal is rejected, we will be back to square one.
ဒီအဆိုပြုချက်သာတည်ချခြင်းခံရရင်တိကျနေပြန်ဆက်ရမယ်အခြေစိုက်လိမ့်မယ်လို့ဒီပေရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If this proposal is rejected,We will be back to square one.
ဒီဇင်ဘာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
change one's tune, turn a blind eye, back to square one.
ဖြစ်ပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းလာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့နာနခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေမီတာလှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်မနေ့တော့ညဘက်မှာဆွေးနွေးကြကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တဲ့လိုင်းစီစဉ်မှာတော့မြန်မာနိုင်ငံကရပ်ဖက်ဖွဲ့စည်းရေးတကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါရပ်ဖက်လူမှုဖွဲ့စည်းရေးနဲ့လှုပ်ရှားတဲ့သူတွေပေါ်ပြင်းထန်မှုတွေရှိနေသလားဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာရပ်ဖက်ဖွဲ့စည်းရေးလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိရေးပါတယ်လဲဆိုတာကိုဆွေးနွေးဆောင်မှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်ပြင်းနေဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူတွေရှိပါတယ်ဟိုရပ်ဖက်ဖွဲ့စည်းရေးမှာကိုယ်တိုင်ဦးဆောင်နေသူတွေဖြစ်ကြတဲ့ဒီညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းနောက်နိုင်ငံရေးအကြီးအကဲကွန်ကြီးဆက်ရှောက်ရေးအဖွဲ့ APP ရဲ့တွဲဖက်တွင်းရင်မှုဥပဒေကြီးတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုဆက်လိုက်ချင်ပါတယ်ဆိုတော့ဒီတစ်ပတ်ထဲမှာပဲထုတ်ပြန်လိုက်တဲ့ရပ်ဖက်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Civic Scars ရဲ့အစီရင်ခံစာမှာတော့ဒီမြန်မာနိုင်ငံကရပ်ဖက်လူမှုအဖွဲ့စီရင်နဲ့ဟိုတက်ကြွလှုပ်ရှားသူတွေအပေါ်မှာဖိနှိပ်မှုတွေရှိနေတဲ့နိုင်ငံဖြစ်နေသတ်မှတ်ထားပြီးတော့စစ်ဆေးရေးလက်ထက်ကအခြေအနေမျိုးတော့ဥတည်နေပြီဆိုပြီးတော့လည်းသတိပေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်ကိုဘိုကြီးရလက်ဒီရပ်ဖက်ဖွဲ့စီရင်မှာကိုယ်တိုင်ကိုကြဦးဆောင်ပါဝင်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့တကယ်ပဲဒီလိုအခြေအနေမျိုးတွေကိုဥတည်နေတဲ့အခြေအနေမျိုးတွေရှိနေသလားကိုဘိုကြီးအရင်ဆွေးနွေးပြပါအောင်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာအဲရပ်ဖက်လူအဖွဲ့အစည်းတွေမှာအထူးသဖြင့်တော့ဒီညီညွတ်စွာတုံ့ပြန်နေတဲ့လှုပ်ရှားမှုတွေကိုတော့ဥပဒေရဒီတင်းကျပ်မှုတွေပို့ပြီးတော့ရှိလာတာမျိုးကိုကျွန်တော်တို့တွေ့ရတယ်။နောက်အဲ့လိုပဲဒီမှတ်ပုံတင်တဲ့အခါမျိုးတွေမှာလည်းဒီသူတို့ဒီအစိုးရဘက်အထူးသဖြင့်တော့ပြည်ထောင်စုဝန်ကြီးဘက်ကနေပြီးတော့သူတို့စဉ်းစားရတာကလူမှုရေးဆန်တဲ့အဖွဲ့တွေကိုပဲမှတ်ပုံတင်ပေးပြီးတော့ကျန်တဲ့လူခွင့်ရေးဆန်တဲ့အဖွဲ့တွေကိုမှတ်ပုံတင်နေတဲ့အခါမှာတော့အတော်လေးကြံ့ကြံ့နေတာတွေကိုကျွန်တော်တို့တွေ့ရတာမျိုးတွေရှိပါတယ်။ဒါတွေကတော့ဥပဒေရတင်းကျပ်တဲ့အခါမျိုးတွေဥမာတချို့ဆိုလို့ရှိရင်ညီညွတ်စွာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေဆိုလို့ရှိရင်ကျောင်းတိုင်းထဲမှာတော့နေရာတချို့ကအခုချိန်ကြီးလွတ်လပ်စွာဆန္ဒပြတဲ့ကိစ္စမျိုးတွေကိုလုပ်ခွင့်မပေးဘဲနဲ့တားဆီးတာမျိုးတွေလည်းရှိရတယ်။နောက်အဲ့လိုပဲတက်ကြွလှုပ်ရှားနေတဲ့သူတွေနောက်တက်ကြွကြွဒီလွတ်လပ်စွာပြောဆိုဆွေးနွေးမှုတွေအတွက်လည်းထောင်သွင်းချင်းကြခံနေရတာမျိုးတွေလည်းရှိပါတယ်။ဒီအခြေအနေကိုကြည့်ရဆိုရင်တော့ကျွန်တော်တို့ကနည်းနည်းလေးစိုးရိမ်ကြရရှိတဲ့အနေအထားမှာရှိတယ်လို့သုံးသပ်လို့ရမှာပါ။
โอเคဆိုတော့ဒီစစ်စိုးရိုက်လက်ထက်မှာတော့ဒီနိုင်ငံရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပေါ့လေသူတို့ ਨੇ ဟိုစန့်ကျင်နေထင်လို့ရှိရင်လက်ခံလေးမရှိတာထုံးစံပေါ့လေဒါမဲ့အခုကအရသာစိုးရိုက်ဒီဒီမိုကရေစီအခွင့်အရေးတွေအတွက်ကြိုးပမ်းခဲ့တဲ့စိုးရိုက်လက်ထက်မှာပါဒီလိုပုံစံမျိုးဖြစ်နေတာကဟိုအဓိကဘာကြောင့်လဲဘာတွေကိုစိုးရိမ်နေကြလို့လဲ
ဆိုတော့အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအရသာစိုးရိုက်ဖြစ်လာတဲ့ဆိုပေမဲ့မြန်မာနိုင်ငံရဲ့ဂျန်နီယာကိုထိန်းချုပ်နေတာကစစ်တပ်ကထိန်းချုပ်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူတို့ကထွေအုပ်တို့ရဲတို့ထောက်လှမ်းရေးတို့ဒီလိုအဓိကကြတဲ့ဒီဘီရိုကရေစီရန်ရီကစစ်ဆိုးရလက်ထက်မှာပဲရှိစစ်ဆိုးရလက်အောက်မှာပဲရှိနေတာကိုကြည့်ခြင်းအပြင်မြန်မာနိုင်ငံကစစ်ဆိုးရကပဲဆက်ပြီးတော့အုပ်ချုပ်နေတယ်စစ်ဆိုးရကပဲစီမံကိန်းမှုတွေအများစုကိုလုပ်နေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဒါကြောင့်မို့ဒီလိုအတွေးခေါ်တွေကြောင်းမှုဆိုတာကလည်းဒီလိုလူတွေကကြောင်းမှကျွန်တော်တို့အတွေးခေါ်ကကြောင်းလို့ရမှာပါ။နောက်ဒီလိုလူတွေကိုမကြောင်းနိုင်သေးဘူးအဆိုးရကဘီရိုကရေစီရန်ရီကိုမခံတွယ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတွေကိုပြုပြင်ပြောင်းလဲဖို့တော့အရန်ဟိုစူးစမ်းရအောင်ပါပါ။
โอเคဆိုတော့နောက်တစ်ချက်ကရောဟိုဘယ်လိုပြောဒီလိုရန်နေရအပြင်ပေါ့လေဟိုဒီအခုလက်ရှိဒီအရသာအစိုးရဖြစ်လာရဆိုရင်မဲ့ဆော့ဆော့ကိုပိုချီတို့ပြောတယ်ပေါ့လေလူမှုရေးအဖွဲ့အသင်းဖွဲ့ဆိုလူမှုရေးအသင်းဖွဲ့ပဲဟိုခေါင်းဆောင်အောင်မှာရှောက်တယ်ဆိုတော့ဒီလူမှုရေးပဲလောက်ရမယ်နိုင်ငံရေးဆိုတာပါမလားဆိုတော့ဒီနိုင်ငံရေးဆိုတဲ့ခေါင်းဆောင်ကိုဟိုဘာကြောင့်စိုးရိမ်နေကြစားလဲဒါကဒီအစိုးရကပဲစိုးရိမ်နေတာမျိုးလားဒါမှမဟုတ်ဒီအာဏာရေးအဖွဲ့အစည်းဒီဖော်ရတီဆိုတော့ရန်နေရတိဆောက်ပုံကြီးကဖြစ်နေရလားဒီနိုင်ငံရေးဆိုတော့ဝေါ်ရတာကိုစိုးရင်ကြောင်းကြမှုอ่ะ
တချို့ဒီလွတ်လပ်စွာကြိုးဆူခွင့်ဆိုတော့ကိုအတိတ်ပွင့်ဆိုတဲ့အခါမှာတော့နားလည်မှုတွေလိုရနေတဲ့မျိုးတွေတော့အများကြီးရှိနေပါတယ်ဆိုတော့ဥပမာအမေရိကန်နိုင်ငံမှာလွတ်လပ်စွာကြိုးဆူခွင့်ကိုအတိတ်ပွင့်ဆိုတဲ့ပုံစံကတစ်မျိုးဒီအာနာရှင်ဆန်ဆန်နိုင်ငံတွေမှာလွတ်လပ်စွာကြိုးဆူခွင့်ကိုအတိတ်ပွင့်တဲ့ပုံစံကတစ်မျိုးဖြစ်နေတဲ့မျိုးကိုကျွန်တော်တို့တွေ့ရတယ်အထူးသဖြင့်တော့ဒီအစိုးရဘက်ကြီးလွတ်တော်ဘက်ကြီးနောက်ဒီတကယ်လုံလုံရုပ်တောင်းယူရတဲ့စစ်တပ်ပိုင်းတွေပေါ့တမလို့ကောင်းတော့မနေသူတို့ရဲ့နားလည်မှုကအစိုးရကိုဝေဖန်တယ်သူတို့ရှိရင်ဒါကအစိုးရကိုအကြီးညိုပြစ်အောင်လုပ်တာဆိုတော့စဉ်းစားချက်မျိုးကိုသူတို့တော်ပြီးစဉ်းစားတယ်မျိုးတွေ့ရတယ် သူမအမေရိကန်မှာဆိုလို့ရှိရင်တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆဲပဲဆဲသူ့ပုံစံသူ့ပုံကိုကျွန်တော်တို့ရုပ်တုလုပ်ပြီးတော့ကံပဲကံကံဒီလိုမျိုးပြောဆိုလာတွေကိုအမေရိကန်မှာတော့ခွင့်ပြုလာတာမျိုးတွေရှိတယ်။နောက်ဆောင်းတခွင်ဟိုတရင်မပို့ပဲနဲ့ဒီဆန္ဒပြတဲ့အခါမှာလည်းအမေရိကန်လိုနိုင်ငံမျိုးနောက်ဒီမိုကရေစီနိုင်ငံမျိုးတွေမှာတော့ဖန်ဆီးပြီးမရှိပါဘူး။ကျွန်တော်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာတော့ဟိုပုံမှန်18တို့ဒီ19တို့နဲ့ဖန်ဆီးနေတာမျိုးတွေကအခုချိန်ကြီးရှိနေတော့ပါပဲ။ဆိုတော့အကြကြတော့ဒီခေါင်းဆောင်ဝန်ကြီးအနေနဲ့ကလည်းဒီမိုကရေစီရဲ့တံပိုးတွေကိုပို့ပြီးတော့လေ့လာဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ပါ။ကိုဘိုးကြီးဆွေးနွေးပေးတာကျေးဇူးပါ။ကျွန်တော်အခုဒီဆွေးနွေးပွဲအတွက်ကိုဟိုဖိတ်ခေါ်ထားတဲ့ဥအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်လို့လောလောဆယ်မရသေးတဲ့အတွက်ကျွန်တော်ဒီကျွန်တော်ဆွေးနွေးပွဲမှာပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကျွန်တော်အလှည့်ပေးခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တာချီလေးမျိုးကဥတင်နယ်ဖြစ်ပါတယ်။ဥတင်နယ်သဘောထားလဲဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြင်ကျင်တာပဲဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ဥတင်နယ်။ဟို
ကျွန်တော်တာချီလေးကဥတင်နယ်ပါခင်ဗျာ။ဟိုကျွန်တော်ကတော့ဒီဟိုအရက်သက်အဖွဲ့ကြီးတွေရဲ့ဘလို့ခန်းကဏ္ဍပါဝင်စီဖြစ်တယ်လို့ဆိုတဲ့ခန္ဓာမှာကျွန်တော်တို့ကတော့ဟိုလက်ရှိကျွန်တော်ကြုံတွေ့နေရတဲ့ဟိုတတိယဒုဖို့ကြီးကဏ္ဍနဲ့ကျွန်တော်တို့ဒီကမှာကြုံတာနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးကြပါမယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့ကဒီအစိုးရရဲ့ပုဂ္ဂိကရဲ့ဟိုအရက်သက်အဖွဲ့ကြီးတွေရဲ့ပူးပေါင်းမှပဲဟိုအဆင်ပြေမယ်လို့ဟိုကျွန်တော်တို့ကလည်းယူဆပါတယ်ခင်ဗျာ။ဒီအရက်သက်အဖွဲ့ကြီးတွေရဲ့လုပ်ရက်တွေကအစိုးရနဲ့ဟိုပုဂ္ဂိကလုပ်ငန်းရှင်တွေကိုပြည်သူနဲ့ဟိုစိတ်တိုက်တွေ့အောင်ဆောင်ရွက်နေတာမျိုးတွေကိုကျွန်တော်တို့ဖက်ပြမှာတွေ့ကြရတယ်ဒီရက်ဖွဲ့ဖွဲ့ကြီးတွေကိုဒီရက်ဖွဲ့ဖွဲ့ကြီးတွေကစီးရဲဆိုတဲ့အဖွဲ့တွေကိုကျွန်တော်တို့ကဟိုဖိနှိပ်တာမဟုတ်ပဲနဲ့ဒီလိုတို့ဆုံးလုံးမှားတဲ့အခါကျတော့ဒီအစိုးရနဲ့ဒီပုဂ္ဂိကလုပ်ငန်းရှင်ပိုင်းမှာအဆင်မပြေတာတွေတွေ့ရပါတယ်ခင်ဗျာဟိုတင်စားတဲ့အတူတူပေါ်မှုဆိုင်ရာမှာပြင်းမြင်တာဆိုတော့ဒီရက်ဖွဲ့ဖွဲ့ကြီးတွေကဟိုကျွန်တော်တို့နဲ့ဒီပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ခင်ဗျာသူတို့ကလက်ရှိအခြေအနေမှာတော့ဒီပြည်သူကိုနောက်ကျရနေပြီးတော့မြှောက်ပြင့်ပေးပြီးတော့မလုတ်တဲ့မလုတ်တိုက်တဲ့အလုပ်တွေလုပ်တယ်လို့ကျွန်တော်တို့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒ
ီကအဖွဲ့ကြီးနဲ့လုပ်ငန်းရှင်တွေကိုနောက်ပြီးတော့ဒီဒုတိယအဖွဲ့ကြီးကလုပ်ငန်းရှင်တွေနဲ့အစိုးရကိုပြည်သူနဲ့ထိတ်တိုက်ပြေအောင်ပြည်သူမြောက်ပြင်ပြီးတော့ဆောင်ရွက်နေတဲ့ခါကျတော့ဒီဒုတိယနဲ့အစိုးရမှာအခက်အခဲတွေတွေ့ဆုံပါတယ်တွေ့စီတာပေါ့ဗျာဥပမာအပြင်တော့ကျွန်တော်ဒီတတိယမြို့နယ်နဲ့တန်လျင်ရှိကျမ်းမှာဆိုရင်ဒီတန်လျင်သစ္စာလိုလေသမားအလုပ်သမားအဖွဲ့ကြီးတွေနောက်တစ်ခါလေသမားသမဂ္ဂကတောင်းတဲ့ဖွဲ့ကြီးတွေကတော့အဲဒီအစိုးရနဲ့ပူးပေါင်းတာတွေလုပ်ငန်းရှင်တွေပူးပေါင်းတာတွေမဟုတ်ပဲနဲ့ဒီကြဆောင်ရွက်တဲ့အခါကျတော့သူတို့လုပ်ရက်ကကျွန်တော်တို့ဒီမှာတော်တော်ခက်ခဲဖြစ်နေပါလို့ဖြစ်တယ
်။ဟုတ်ကဲ့ဦးတင်ွယ်ဒါတော့ဦးတင်ွယ်ဒီလုပ်ငန်းရှင်တူတွေနဲ့ CSO တွေနဲ့တွေ့ရတဲ့ဟိုအတွေ့အကြုံခက်ခဲဟိုပြောသွားတာကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုဘိုးကြီးကိုပြန်ဆွေးနွေးစေချင်ပါတယ်ဆိုတော့ဒီလိုကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းရေးတိုင်းပြည်ရဲ့မှာအားကောင်းလာဖို့လိုရလိုရဆိုရင်လည်းပဲတစ်ဖက်မှာဆော့ဆော့ကပြောသလိုပေါ့လေပြဿနာကိုပိုကြီးထွားအောင်အားပေးသလိုအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အခြေအနေမျိုးတွေရှိနေသလားကိုဘိုးကြီးဆွေးနွေးပြပါအောင်ခင်ဗျအ
ဓိကတော့ကျွန်တော်တို့အစိုးရရဲ့လုပ်ငန်းရှင်တွေရဲ့ပေါ့ဒီကပွင့်လင်းမြင်သာမှုတွေရှိဖို့လိုပါတယ်လုပ်ငန်းတစ်ခုခုကိုမလုတ်ခင်ပါတယ်ကိုကဒီလုပ်ငန်းတစ်ခုလုပ်လာလို့ရှိရင်ဘယ်လိုအကျိုးကျေးဇူးတွေရမလဲစိုးကောင်းကျိုးရပါလိမ့်လဲစိုးကျိုးရပါလိမ့်လဲဒါတွေကိုပြည်သူလူထုကိုသိချင်ကြရှင်းပြတော့လို့ပါတယ်အဲ့ဒါကိုပြည်သူလူထုကသိချင်နားလေတယ်ဆိုလို့ရှိရင်တော့ဘယ်လိုအဖွဲ့အစည်းပြောရပဲဟိုတိုက်တွန်းပြည်သူလူထုကလုပ်မှာမဟုတ်ပါဘူးဆိုတော့ဒီရက်ဘက်အဖွဲ့အစည်းတွေဆိုတော့ကလည်းပြည်သူလူထုရဲ့အတန်အောင်ကိုလာကြည့်တာပါပြည်သူလူထုကသဘောမချဘူးဆိုလို့ရှိရင်တို့ကသဘောမချတဲ့အတန်အောင်လိုက်ထွက်မှာပါဒါပေမဲ့ကျွန်တော်တို့ကရက်ဘက်အဖွဲ့အစည်းဆိုတာအစိုးရနဲ့လုပ်ငန်းရှင်တွေထိတဲ့အောင်အကျိုးစီးပွားပြအောင်တော့လုပ်နေတာမဟုတ်ဘူးပို့ပြီးတော့အကျိုးစီးပွားရှိအောင်နှုတ်နှစ်ဖက်ပေါ့အစိုးရရောဒီလုပ်ငန်းရှင်ရောဒီပြည်သူရောပေါ့အကျိုးရှိအောင်လုပ်တတ်နိုင်သမျှတော့ကြားခံဆောင်ရွက်ပေးနေတဲ့အဖွဲ့ပဲဖြစ်ပါတယ်နောက်တစ်ခုကဒီအရက်ဖက်အဖွဲ့အစည်းတွေကိုမလိုလားတာကအာဏာရှင်အစိုးရတွေအာဏာရှင်တွေကတော့မလိုတာပါဘူးဒါကြောင့်မလို့လေကျွန်တော်နိုင်ငံမှာဆိုလို့ရှိရင်1962ခုနှစ်တပ်မတော်ကအာဏာတော်ယူပြီးတဲ့ဆိုတဲ့အချိန်ကအကြောင်းသားသမဂ္ဂကိုဘုံခွဲပစ်ခဲ့တာပေါ့ဒါကဒီအရက်ဖက်အဖွဲ့အစည်းတွေရဲ့တံပိုးအရက်ဖက်အဖွဲ့အစည်းတွေရဲ့လုံအားကိုသူတို့ကောက်ကောက်သိတယ်။ဒါကြောင့်မို့အရက်ဖက်အဖွဲ့အစည်းတွေကိုသူတို့ကနှိမ်နင်းဖြစ်တယ်၊စက်ပြစ်တယ်။ဒီလိုအခြေအနေမျိုးကနေပြီးတော့အခုချိန်မှာအရက်ဖက်အဖွဲ့အစည်းတွေကပြန်ပြီးတော့ရှင်သန်မှုအတွက်ရုန်းကန်နေရတဲ့အခြေအနေဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာတော့နားလည်မှုလွဲရတယ်လေရှိနိုင်ပါတယ်။အဲ့ဒါလေးကိုကျွန်တော်တို့ကနှိမ်နိုင်မှုဖြစ်ရှိရမယ်။သေချာတာကအရက်ဖက်အဖွဲ့အစည်းဆိုတာကတိုင်းပြည်ရဲ့နားနဲ့မျက်စိပါ။အရက်ဖက်အဖွဲ့အစည်းဆိုတာကတိုင်းပြည်ရဲ့ဂျန်သူမဟုတ်သလိုအစိုးရရဲ့ဂျန်သူလည်းမဟုတ်ပါဘူး။အဲ့လိုပဲအရက်ဖက်အဖွဲ့အစည်းတွေကလည်းအစိုးရကိုအမြဲတမ်းဆန့်ကျင်နေမှာမဟုတ်ဘူး ူပြင်ကြောင်းလေးတင်တယ်လို့ထင်တဲ့ဟာမျိုးတွေမှာပဲကျွန်တော်တို့ကရက်ပပေါ်ကြီးကဝင်ပြောနေတာပါ
ဟုတ်ကဲ့ကိုဘိုးကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီညီမညီမမှာဒါရိုက်တာဥအောင်မျိုးမင်းလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီလေလိုက်မှမှာရှိနေပါတယ်ဆိုတော့ကော်မျိုးမင်းကျွန်တော်တို့အစောအိမ်မှာတော့ဟိုကျွန်တော်ကိုဘိုးကြီးကိုတော့ဟိုအချင်းချင်းသုံးသက်ချက်ကျွန်တော်အနေနဲ့မေးထားပါရဲ့ဆိုတော့ကျွန်တော်ဒီတစ်ပတ်ထဲမှာထုတ်လိုက်တဲ့ထုတ်ပြန်လိုက်တဲ့ရက်ပက်လူခွင့်ရေးလှုပ်ရှားမှုဖွဲ့ဒီ Civic Cast ရဲ့အစီရင်ခံစာမှာဒီမြန်မာနိုင်ငံကရက်ပက်လူမှုဖွဲ့စည်းနေတဲ့ကြွလှုပ်ရှားသူတွေအပေါ်မှာဖိနှိပ်မှုရှိနေတဲ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုသတ်မှတ်ထားပါရဲ့နောက်ပြီးတော့ဒီစစ်ဆေးရေးလက်ထက်ကအခြေအနေကိုဥတည်နေပြီဆိုပြီးတော့လည်းသတိပေးထားတာရှိပါတယ်ဆိုတော့ဟိုကိုအောင်မျိုးမင်းကလည်းတကယ်တော့ဒီရက်ပက်ဖွဲ့စည်းတကူဥဆောင်ပြီးလှုပ်ရှားနေတဲ့ပုံကတူဖြစ်တယ်ဆိုတော့တကယ်အခုသူတို့စိုးရင်လည်းလို့ပေါ့လေမြန်မာနိုင်ငံမှာဒီလိုအခြေအနေမျိုးဥတည်နေတဲ့အခြေအနေမျိုးတွေတကယ်ပဲရှိနေလားခင်ဗျာ
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအခြေအနေပြောမယ်ဆိုရင်တော့ဒီတက်ကြွလှုပ်ရှားသူ activist တွေ defender တွေတူးချင်းပေါ်မှာတက်ရောက်မှုရှိတယ်လို့ဒီရက်ဖက်လူမှုအဖွဲ့အစည်း movement တစ်ခုလုံးလှုပ်ရှားမှုတစ်ခုလုံးပေါ်မှာတက်ရောက်မှုတွေကတော့ရှိတာတွေ့ရပါတယ်ကျွန်တော်ဒီအစိုးရတက်တက်ချင်းမှာကျွန်တော်တို့ဒါပြည်သူတွေရကြားတဲ့အနေနဲ့ပြည်သူတွေနဲ့เนาะထိဆက်မှုရှိတော့ပြည်သူအတန်အောင်နားထောင်တော့အစိုးရအဖြစ်ကျွန်တော်တို့ပြောင်းလဲချက်တွေကျွန်တော်ရှိတယ်အစပိုင်းမှာလည်းကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတွေတော်တော်များအားကောင်းခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တတိတိနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်မှာအရင်ကတည်းကကန့်တတ်မှုလေးတွေရှိလာတာတွေ့ရပါတယ်ဥပမာကျွန်တော်တို့တွေ့ရတဲ့အခြေအနေဆိုရင်ဒီအတင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေပေါ်ပေါက်ခဲ့တဲ့နောက်ပိုင်းမှာအတင်းအဖွဲ့တွေကကျွန်တော်တို့မဖြစ်မနေမှတ်ပုံတင်ရမှာမလို့ပဲနဲ့မှတ်ပုံတင်လဲရတယ်မတင်လို့ရှိရင်လှုပ်ရှားနိုင်တယ်ဆိုတဲ့ပုံစံမျိုးဒါမျိုးကျွန်တော်ရှိခဲ့တယ်ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဘာတွေကြုံတွေ့ရလဲဆိုတော့တော်တော်အပါအဝင်တချို့သောအစိုးရဌာနတွေမှာဥပဒေကဘယ်လောက်ပြောသည့်တိုင်အောင်ဒီဒေတာနာလှုပ်ရှားမှုတွေမှာအဖွဲ့အစည်းရဲ့မှတ်ပုံတင်ရှိမှအဖွဲ့အစည်းကဒီလိုမျိုးလှုပ်ဆောင်မှုတွေကအစိုးရကအတိမတ်ပြုထားတဲ့အဖွဲ့အစည်းဖြစ်မှဆိုတဲ့တင်းကျပ်မှုတွေရှိလာတယ်အဲ့တော့အရင်တော့သွားထားတဲ့လမ်းကြောင်းထက်ဆာလို့ရှိရင်ကျွန်တော်တို့ပို့ပြီးတော့တင်းကျပ်မှုတွေရှိလာတယ်အထူးသဖြင့်ကျွန်တော်တို့ဒီကြားပြည်နယ်နဲ့မန္တလေးတိုင်းမှာဆိုလို့ရှိရင်အတင်းအဖွဲ့တွေလှုပ်ဆောင်မှုတွေကိုလှုပ်ဆောင်မယ်ဆိုရင်ခွင့်ပြုချက်ရမှလှုပ်ဆောင်ရမယ်ဆိုရဲ့ကြီးညာချက်တွေထွက်လာတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့အရင်တော့ကပုံစံတိုင်းပဲပြန်ပြီးတော့သွားနေတယ်ဒါကိုလည်းထောက်ပြကြတာရှိပါတယ်နောက်တစ်ခုကကျွန်တော်တို့ခွင့်ပြုချက်ယူရမယ်ဆိုရင်လှုပ်ဆောင်မှုအပိုင်းလှုပ်ဆောင်တဲ့ချိန်မှာလည်းဘလူလာအပ်တဲ့အချက်လက်တွေအထူးဖြင့်ပြောဆိုမဲ့သူတွေရဲ့ကိုယ်ရေးရာဇဝင်တွေပညာရေးချင်းတွေတကယ့်ကိုအရန်ကိုဟိုရှုပ်ထွေးနေနေပြီးတော့ဖြည့်ဖို့အတွက်ထက်ခဲတဲ့ပုံစံမျိုးတွေဖြစ်နေတာတချို့ဆိုလို့ရှိရင်ခွင့်ပြုချက်ကိုလောက်ခံနေဒီရက်လောက်မှနောက်ဆုံးမိနစ်မှာကတ်ပေးတဲ့ပုံစံမျိုးဖြစ်တဲ့အတွက်ဒီလိုမျိုးချက်တွေကအရက်ဖက်လူမှုဖွဲ့စည်းလှုပ်ရှားမှုမှာတက်ရောက်မှုရှိတယ်ခုန report ထဲမှာပြောသလိုပဲကျွန်တော်တို့ဟိုပွင့်လင်းမြင်သာတဲ့ကာလကိုရောက်ပြီးမှနည်းနည်းလေးပြန်ပြီးတော့တင်းကျပ်မှုအခြေအနေကိုပြန်လည်နောက်ဆုတ်သွားတဲ့အခြေအနေမျိုးတော့ရှိနေတွေ့ရပါတယ်ဗ
ျဟုတ်ကဲ့ဆိုတော့ဒီအရင်တော့စစ်စိုးရရဲ့လက်ထက်မှာတော့ဒီဖိနှိပ်မှုတွေရှိရဆိုတော့လူတိုင်းသဘောပေါက်ပါတယ်ဒါပေမဲ့အခုကဟိုပြည်သူလူထုကရွေးချယ်တင်မြှောက်တဲ့တကယ်ဒီမိုကရေစီအခွင့်အရေးတွေအတွက်ဟိုကြိုးပမ်းပါမယ်ဆိုတော့စိုးရလက်ထက်မှာဒီလိုပုံစံတွေဆက်ဖြစ်နေရတာဟောဘာကြောင့်များလဲအဓိကဘာတွေကိုစိုးရင်ချက်တွေကြောင့်ဒီလိုပုံစံတွေတွေ့နေရတယ်ကိုအောင်မြင
်စိုးရင်ချက်ကတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးမတည်ငြိမ်မှုကိုဖန်တီးလိုတယ်ဆိုတော့သူတစုရှိပါတယ်ဆိုတော့စိုးရင်ချက်ဖြစ်မယ်နောက်တစ်ခါလက်ရှိအစိုးရကိုအချက်တည်းဖြစ်အောင်ဖန်တီးလှုပ်ဆောင်နေတော့လှုပ်ရှားမှုတွေရှိမယ်ဆိုတော့စိုးရင်ချက်ကလာတယ်လို့ကျွန်တော်ယူဆပါတယ်အားလုံးပြည်အတိုင်းပဲကျွန်တော်တိုင်းပြည်မှာနှစ်ခုအပ်ရှိပြီးသားနိုင်ငံရေးပြဿနာတွေထဲပုံမှုရှုပ်ထွေးအောင်လုပ်နေတဲ့အခြေအနေမျိုးရှိတယ်အဲ့တော့ဒါကိုသို့ရင်ပြီးတော့တင်းကျပ်ဖို့အတွက်စူးစမ်းနေဒီလှုပ်ဆောင်နေတဲ့သူတွေမကတော့ပဲနဲ့ဒီအမောက်ပြောကလှုပ်ဆောင်နိုင်မကပဲနဲ့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုလုံးရဲ့လှုပ်ရှားမှုပေါ်မှာမျက်စိစပွဲမေးစုပြီးတော့စောင့်ကြည့်တဲ့အရာမျိုးတွေကန့်သတ်မှုတွေဖြစ်လာတယ်အဲ့တော့ဒါကပြောမယ်ဆိုလို့ရှိရင်တော့ဟိုတဦးတယောက်ကိုကြောက်ပြီးလှုပ်ဆောင်မှုကြောင့်ရက်ဖက်လူမှုအဖွဲ့အစည်း movement ကိုလည်းထိခိုက်မှုတွေဖြစ်ပါတယ်အဲ့တော့တီးစဲဥပဒေကအရေးယူလို့ရပြီမဲ့ဒါကိုအရေးမယူပဲနဲ့ဒီလိုမျိုးအရက်ဖက်လူမှုအဖွဲ့အစည်းရဲ့အခြေခံလွတ်လပ်ခွင့်တွေဖြစ်တဲ့တောဆူခွင့်တွေငင်းငဲစွာနဲ့ကျွန်တော်တို့ဒီလှုပ်ရှားသွားလာခွင့်တွေပြည်သူအစိုးရအပေါ်မှာလိုအပ်ချက်တွေကိုကျွန်တော်တို့ဟိုဝေဖန်ထောက်ရှုပိုင်ခွင့်တွေအားလုံးတွားပြီးတော့ကျင်းကျပ်လိုက်တော့ကျွန်တော်တို့မှာဟိုအနေရရှိတဲ့သူခုနလိုတိကြိုက်အနေဖြစ်အောင်လှုပ်ဆောင်မဲ့သူတွေကိုထိတဲ့ဟာမဟုတ်မျိုးမဟုတ်ပဲနဲ့အရက်ဖက်လူမှုဖွဲ့စည်းတစ်ခုလုံးရဲ့လှုပ်ရှားမှုတစ်ခုလုံးတွားထိကြိုက်တဲ့ပုံစံမျိုးလည်းဖြစ်နေတာဒါကဟို
ဟုတ်ကဲ့စောစောဒီစောရင်မှာဒီကောမျိုးမင်းနဲ့ဆက်သွယ်မရခင်မှာပေါ့လေကျွန်တော်တို့ဒီဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတယောက်ကဟိုထောက်ပြသွားတာရှိပါတယ်သူကတော့ဒီတက်ချီလေးဘက်ကနေလုပ်ငန်းရှင်တူပါသူကြုံရတဲ့အတွေ့အကြုံသူကပြောတာပါတခါလေးကျတော့တဲ့သူကသူတို့နယ်ပြီးပဲမှာပေါ့လေဒီဒီရက်ဖက်လူမှုဖွဲ့စည်းရာဟိုသူတို့လှုပ်ဆောင်မှုပေါ့နော်သူပြောတာကနောက်ကွယ်နေမြ နာကြီးလာနိုင်တဲ့အားပေးရရောက်တဲ့အခြေအနေမျိုးတွေရောကြုံနေတဲ့အန္တရာယ်တွေမရှိနိုင်အောင်လောက်ကောမျိုး
ဒါမျိုးကတော့ကျွန်တော်တို့ကျွလုတ်တဲ့သူရဲ့စိတ်ရင်းစေတနာနဲ့ရည်ရွယ်ချက်ပေါ်မှာတော့အများကြီးမူတည်ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာကဘာဖြစ်လဲဆိုတော့ဟိုလူတွေကလူတွေကိုလွယ်လွယ်နဲ့တော့ကျွန်တော်တို့ဟိုမတက်ဟိုအထင်မသေးစေခြင်းမို့လူတွေမှာလည်းစဉ်းစားဆင်ခြင်မှုတွေရှိပါတယ်။အဲတော့ခုနကတော့ဒါမျိုးလှုပ်ဆောင်တဲ့သူရှိတိတိုင်အောင်မှန်ကန်တဲ့တည်င်းတွေပြန်လဲထုတ်ပြန်တာ။နောက်ကဒါမျိုးဖြစ်ရတာဘာကြောင့်ဖြစ်ရလဲဆိုတော့အကြောင်းရင်းကိုဖြေရှာပြီးတော့အဖြေရှာတဲ့ပုံစံမျိုးလုပ်မယ်ဆိုရင်ဒါကျွန်တော်တို့ဟိုဘလောက်ထိမြောက်ပေးမြောက်ပေးဘလောက်ထိလှုပ်ဆော်လှုပ်ဆော်ပြီးဖြစ်စင်နေအောင်တော့ဒါကျွန်တော်တို့ပြည်သူလူထုကတွေးရောက်နိုင်မြောက်ပေးတဲ့ဖြစ်မှာမဟုတ်ပါဘူးအမှန်တော့ကျွန်တော်တို့မှာပွင့်လင်းမြင်သာမှုကအရေးကြီးပါတယ်အခုကျွန်တော်တို့ဖြစ်နေတာကဒီလိုလူတွေကမြောက်ပေးတတ်တယ်ဒါကြောင့်မို့ဒီလူတွေလောက်ခွင့်မပေးနဲ့ဆိုပြီးတော့ပိတ်ပေမှုတွေဖြစ်တယ်တခုဖြစ်လာလို့ရှိရင်ဒါကဖြေရှင်းရမယ်စားသူများမြောက်ပေးလို့ဖြစ်ပါတယ်ကွာဆိုပြီးတော့တစ်ဖက်ကအမြင်နေကြောင့်ကျွန်တော်တို့ကဖြေရှင်းနိုင်တဲ့ကိစ္စမျိုးတွေမဖြစ်တဲ့ကိစ္စမျိုးဖြစ်ပါတယ်အစိုးရလည်းဒီတိုင်းမှာပဲအရက်ဖက်လူမှုဖွဲ့စည်းတွေကအစိုးရရဲ့အားနည်းချက်ကိုလည်းထောက်ပြနိုင်တယ်လို့အစိုးရအာကောင်းအောင်လေအကြံဉာဏ်ပြုနိုင်တယ်ဒါပေမဲ့ထောက်ပြတာကိုပဲမြင်ပြီးတော့အကြံပြုတဲ့ဟာလက်မခံဘူးဆိုရင်ကျွန်တော်တို့အစိုးရဘက်ကဆုံးရှုံးမှုပဲအရက်ဖက်လူမှုအဖွဲ့အစည်းရဲ့ဆုံးရှုံးမှုပဲဒါကြောင့်မလို့ဘက်ကိုမြင်မှုအတွက်အရက်ဖက်လူမှုအဖွဲ့အစည်းရဲ့အာကောင်းခြင်းနဲ့အသုံးဝင်မှုကိုလည်းတစ်ဖက်ကထည့်သွင်းစဉ်းစားပေးဖို့အရေးကြီးပါတယ်အမြင်နဲ့အကောင်းမမြင်မနဲ့အစိုးမြင်ရင်တော့ဘယ်လို့မှအကျိုးရှိမှာမဟုတ်ပါဘူး
ဟုတ်ကဲ့ကော်မြူမေဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူးလည်းရှိနေပါသေးတယ်သူဟိုသူဦးစိုးဝေဖြစ်ပါတယ်ဦးစိုးဝေကိုယ်တိုင်ကလည်းပဲဟိုကိုတက်ကြွလှရှားသူတူးအနေနဲ့ဟိုသွားလာနေတာကိုကျွန်တော်တို့ပုံကတူးဆိုတော့ကျွန်တော်နားလည်ထားပါတယ်ဦးစိုးဝေဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီပြည်ရင်ပြောင်းလဲဟိုပေါ်ဆောင်ကြိုးစားနေတဲ့အချိန်မှာကျွန်တော်တို့ဒီရက်သက်လူဖွဲ့စည်းပေါ့ကသူတို့တွေအကောင်းမောင်းတမ်းမှုအမှန်တရားပါပါတယ်เนาะအခုလိုပေါ့ဗျာဟိုဒီမိုကရေစီဥဆောင်ပါတီရေးကနေပြီးတော့အစိုးရတာဝန်ဆက်တော်ကိုဆိုတဲ့အများစုနေရာရထားတဲ့အခါမှာဟဲ့ဟိုတိဟိုပါပေါ့ဟိုပါပေါ့ဖြစ်ပေါ်နေဟိုဒီဆဲဥပဒေပေါ့နှစ်ထောင်ချက်ဖွဲ့စည်းပုံဥပဒေကြောင့်အစိုးရရောဆက်တော်ကိုဆိုတဲ့ရောပိတ်ပြီးတော့လှုပ်လို့မရတဲ့အချိန်မှာဒီ CS ဥပဒေပေါ့အရက်ဖက်လူဖွဲ့စည်းရပြည်သူအရေးပါတယ်ဒီချင်းမှာပေါ့ဒီအရက်ဖက်အဖွဲ့အစည်းတွေများများသာပေါ်ထွန်းလာတာက2030သမရဥဒိတ်တွေအစိုးရကပေါ်ထွန်းလာတယ်ပေါ့နော်အဲနိုင်ငံတကာဥရောပနဲ့အမေရိကအကူအညီတွေပြည်ရလို့ねအဲမျိုးနယ်တိုင်းမျိုးနယ်တိုင်းမှာနာမည်အမျိုးမျိုးနဲ့ပေါ်ပေါက်လာကြတယ်ပေါ်ပေါက်လာတဲ့အခါမှာအဲ့ဒီအဖွဲ့အစည်းတွေကပဲခုရှိခုအချိန်ကြီးပေါ့ဘယ်နည်းဒီအစိုးရအချိန်ကြီးဒီအဖွဲ့တွေကပဲဆက်ပြီးတော့ဒီပေါ့ဒီဟိုပါပေါ့အရက်ဖက်အဖွဲ့အစည်းသူတို့အတိုင်အလုပ်တွေလုပ်နေကြတာပေါ့အဲ့ဒါမှာဟုတ်ပါဘူးဘုအရင်လေးရှိတာဘလို့ရှိနေလဲလို့ကျွန်တော်အယူဆကိုပြောတာရင်ဒီ2030အစိုးရကမှပေါ်လာတဲ့အရက်ဖက်အဖွဲ့အစည်းတွေက2030အစိုးရပတ်စံချမ်းလာတာပေါ့ဗျာပတ်စံအများကြီးတုံ့ခံတယ်ပေါ့အခုဟိုအင်းအဒီဒီလိုဆိုတာကြတော့ဟိုပတ်စံအများကြီးတုံ့ခံဒါမှပုံမှန်တိုင်းလေးတွေချင်နေတယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ခုဆိုရင်ဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်ဟို Facebook တရားနဲ့ပေးပို့ထားတာတချို့လည်းရှိနေပါသေးတယ်စာတချို့တော့ Facebook ကစာတချို့ကိုတော့မဆုမုံမဲအရင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ Matthew ဆိုတဲ့အကောင့်ကတော့အမှန်တရားကိုမျက်နှိုးတဲ့အရက်ဖက်လူမှုအဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတကာကပုံမဝင်းရံပြီးတော့အစွန်းရောက်စစ်အာဏာရှင်ကိုအ мян ဆုံးအရေးယူစေချင်ပါတယ်တဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ခင်ဗျာတဲ့ကျွန်တော်တို့နိုင်ငံမှာကိုပြုတ်တဲ့ကံကိုဝင်မခံတဲ့ရွေ့ဒီလိုပဲဖြစ်နေအောင်မယ်လို့ထင်ပါတယ်တဲ့ဖိနှိပ်မှုကတော့စစ်အစိုးရနဲ့ထူးမကွာဘူးလို့ပဲပြောချင်ပါတယ်ခင်ဗျာတဲ့ဇော်သူနန်းဆိုတဲ့အကောင့်ကတော့ အရက်ဖက်အဖွဲ့နဲ့လှုပ်ရှားသူတွေအနေနဲ့ကိုတင်မြောက်ထားတဲ့အစိုးရကိုပံ့ပိုးပေးဖို့လိုပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ပန်းနိုင်မရောက်သေးပါဘူးတဲ့။တတိချက်စီကျင်းပါတယ်တဲ့။ပြည်ထရေးနယ်စပ်လုံခြုံရေးကိုစစ်တပ်ကကင်ထားပါတယ်တဲ့။ငြိမ်းချမ်းရေးကိစ္စကိုလည်းကြည့်ပါစစ်တပ်ကပြောလိုက်လို့နောက်ပြန်သွားနေပါတယ်တဲ့။လုတ်ပိုင်ခွင့်ကဘာမှအကုန်မရသေးပါဘူးတဲ့။နိုင်ငံတ
ဒါပေမဲ့အခုဝင်ကြီးချုပ်တက်လာတဲ့အကုံလုံးလုပ်တယ်သူတို့ဝန်ထမ်းတွေကလက်ရှိခေါင်းဆောင်ခိုင်းတာကိုအကုံလုံးရပါတယ်တဲ့ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာကြတော့အောက်ခြေဝန်ထမ်းကအစာတိတ်ခရုစိုက်တာမဟုတ်ဘူးတဲ့ခင်ဗျဟုတ်ကဲ့ကျေးဇူးပါနောက်စားကြောင်းကျွန်တော်အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့ပေးစာပါနားလောင်ဖတ်ပြပေးပါဦးခင်ဗျဟုတ်ကဲ့ကျေးဇူးပါနောက်စားကြောင်းကျ ုဖွဲ့အစည်းတွေအားလုံးဟာသဘာဝဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေနဲ့စစ်ဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေကိုတက်တက်ကြွကြွကူညီကယ်ဆယ်နေကြတဲ့အပြင်ချို့တဲ့နွမ်ပါနေသူတွေရဲ့ပညာရေး၊ကျန်းမာရေးတံမွေဝမ်းကြောင်းမှုလက်ကျင့်ပညာရေးတွေအထိကြည်ကြဲပြင်းပြင်းဆောင်ရွက်နေကြတာနိုင်စင်နေပါကြားသိနေရပါတယ်။အထူးသဖြင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်စဉ်တွေမှာလည်းနိုင်ငံတကာကပြုပြင်ပြောင်းလဲရေးဖြစ်စဉ်တွေကိုလေ့လာပြီးအစိုးရနဲ့ပြည်သူတွေလွှတ်တော်ကိုယ်စားလှယ်တော်တွေသိရှိနိုင်အောင်လို့ဆွေးနွေးပွဲမျိုးစုံကိုကျင်းပပြီးတော့မီဒီယာတွေကတဆင့်တက်နိုင်တဲ့လောက်ဖြန့်ဝေနေကြတာတွေကိုလည်းမှတ်သားမိပါရယ်။ဒါပေမဲ့ပြည်သူတွေကြားထင်တဲ့လောက်ခရီးမပေါက်နိုင်သေးတာကပြည်သူအများစုမှာနှစ်ပေါင်းများစွာစနစ်ဆွေးရဲ့အမောင်းတူအောင်မှာကျင်လည်ခဲ့ရပြီးတော့ပညာရေးနဲ့အထွေထွေအချက်အသေးတွေကြောင့်အရက်ဖက်လူမှုအဖွဲ့အစည်းတို့ရဲ့စီးယုံလှုပ်ရှားမှုတွေအပေါ်ကြည်ကြဲပြင်းပြနားမလည်နိုင်ရသေးတာလို့ပဲယူဆမိပါရယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်တတနာရဲ့ပေးစာဖြစ်ပါတယ်သူကတော့ဒီရက်ဖက်ဖွဲ့စည်းတွေကဒီအစိုးရလွှတ်တော်ဆတဲ့ဒီမူဝါဒတွေဥပဒေတွေချမှတ်သူတွေအတွက်အထောက်အကူပေးနေတဲ့ချက်ကိုလည်းထောက်ပြထားတာရှိပါတယ်ဒါပေမဲ့ဆက်စပ်ကတော့ကိုပိုကြီးတခုပြောသွားတာရှိတာတော့ကျွန်တော်တို့စီမှာဒီလိုဟိုလုပ်ဖို့ကြိုင်မှုအခွင့်မသားတဲ့ပိုင်းတွေမှာ2008ဖွဲ့စည်းပုံအချက်တည်းရှိရဲ့နောက်ဒီစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးထားတဲ့ပြဿနာရှိရဲ့ဆက်စပ်ဆွေးနွေးရေးပုဂ္ဂိုလ်တချို့ရဲ့ဆွေးနွေးချက်တွေမှာလည်းပါပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဟိုနိုင်ငံရေးအရာလွတ်လပ်မရှိသေးတဲ့အခင်းချင်းမှာရောဒီ CSO တွေအနေနဲ့ဒီချိန်မှာလုတ်ခွင့်တာအောင်လုံနိုင်တာဟိုလုတ်ခွင့်တာအောင်မဖြစ်ဖြစ်ပေါ့လေလုံနိုင်အောင်နေရာပဲဖြစ်ဖြစ်ပေါ့လေအစိုးရအနေနဲ့ဖန်တီးပေးနိုင်တာမျိုးမရှိရောဘူးလားကိုဘူကြီ
းလွတ်တော်ပဲအပိုင်းကလည်းအရေးကြီးပါတယ်ဆိုတော့ကျွန်တော်တို့ဥပဒေပေါ့တခြားနိုင်ငံတွေမှာဒီမိုကရေစီနိုင်ငံတွေမှာသလိုရှိရင်တော့ဒီလိုလူရက်ဖက်အဖွဲ့အစည်းတွေကိုဘယ်လိုမျိုးအထောက်အကူပြုမလဲပေါ့ဒါကဥပဒေနဲ့ရှိတယ်အဲ့လိုပဲလွတ်တော်ကနေပြီးတော့ budget သတ်မှတ်ထားတာမျိုးတွေရှိပါတယ်ရှိပြီးတဲ့အခါကျတော့လွတ်တော်ကနေပြီးတော့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းဖို့အတွက်ငွေကြေးရသပ်ပမှုပြည်ရတာမျိုးတွေလည်းရှိတယ်ဒီလိုပုံစံမျိုးတွေနဲ့လုပ်ကြတယ်ဒါတွေကိုလည်းလွတ်တော်အနေနဲ့ပြီးတာသိနေလွတ်တော်မှာဥပဒေတစ်ခုရှိနေတယ်အဲ့လိုပဲ budget ကိုလည်းတည်ထောင်ထားတယ်တော့တချို့ဒီဈေးဥပဒေကိုအများဆုံးသူပြင်ပြောင်းလဲဖို့လုပ်ရတဲ့ဟာတွေလည်းရှိပါတယ်။ဥပမာဒီ telecommunication app ကို66ကကြီးဆိုတာကတော့ဟိုတကယ်ကိုပြန်ပြုပြင်တယ်။နောက်ဒီ peaceful assembly law ပေါ့ဒါကလည်းအများဆုံးပြန်ပြီးပြုပြင်ပြောင်းလဲတယ်။နောက်တချို့ဒီအစိုးရကိုပြန်ပြီးတော့မေးခွန်းထုတ်တဲ့ဟာမျိုးတွေကလည်းအများကြီးမေးတယ်။ဥပမာနှိမ့်ဆက်ညှိနှိမ့်မှုတွေကလည်းမြန်မာနိုင်ငံမှာဖြစ်နေတော့မယ်။ဒါပေမဲ့ဒီနှိမ့်ဆက်ညှိနှိမ့်မှုတွေကိုစောင့်ကြည့်မဲ့အဖွဲ့အစည်းတွေအားကောင်းလာအောင်လွှတ်တော်ကဥပဒေပိုင်းဆိုင်ရာဘယ်လိုပြောင်းမိုးပေးမလဲ။နောက်တစ်ခုကဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလွှတ်တော်ကအစိုးရကိုလက်မှတ်ထိုးအောင်တိုက်တွန်းနေတာမျိုးတွေလည်းရှိတယ်။အဲ့လိုမျိုးတွေ့ရတဲ့အခါကျတော့ကျွန်တော်တို့ကနိုင်ငံတကာကနေတော့ဤပညာနဲ့တချို့မြန်မာနိုင်ငံဆင်းရဲတဲ့အခါကျတော့လိုအပ်တဲ့ငွေကြေးတွေအဲ့ဒီလိုမျိုးပေါင်းစပ်ပြီးတဲ့အခါကျတော့ monitoring ပေါ့စောင့်ကြည့်တဲ့အဖွဲ့တွေပို့ပြီးအားကောင်းလာအောင်လုပ်လို့ရတဲ့အခြေအနေတွေလည်းရှိပါတယ်။အဲ့လိုမျိုးတရားဝင်ဖြစ်လာအောင်လွှတ်တော်ဘက်ကလည်းဥပဒေနဲ့လုပ်ပေးတဲ့အခါကျတော့မှရက်ဘက်အဖွဲ့အစည်းတွေကပို့ပြီးအားကောင်းလာမယ်အစိုးရနဲ့လည်းပို့ပြီးတော့ဒီ inline ဖြစ်လာမယ်ပေါ့
ဟုတ်ကဲ
့ဟိုနှီးစက်လာမယ်ပေါ့အဲ့လိုမျိုးတော့တယ်ဆိုလို့ရှိရင်တော့ပို့ကောင်းပါတယ်ပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်တချို့ကတော့ထောက်ပြတာရှိတာဒီအရင်ကဆိုရင်ဒီပြည်ပမှာရက်တိခဲကြားတဲ့အဖွဲ့အစည်းတွေကအခုဆိုရင်ပြည်တွင်းမှာလည်းတရားဝင်တော်လုံခွင့်ခံခွင့်တွေရလာကြတယ်ဒါတွေကတိုးတက်မှုဆိုပြီးတော့တချို့ကဟိုစောရကတတဒီငင်းကုန်မှုတွေလည်းရှိပါတယ်ဆိုတော့ဒီကိုအောင်မျိုးမင်းတို့လိုရက်ဖက်ဖွဲ့စည်းရေလှူရှားသူတွေအနေနဲ့ဒီဟိုပေါ့လေဘယ်လိုအခမ်းအနားမျိုးကနေပြီးတော့အစိုးရကနေပြီးတော့နေရာပေးစီကျင်တာလဲဟိုဘာလေးဟိုဘယ်လိုအပိုင်းကနေပြီးတော့လှုပ်ခွင့်ရကျင်တာလဲကိုအောင်မျိုးမင်းတို
့ဟိုအရင်စအစိုးရလက်ထက်နဲ့စာလို့ရှိရင်တော့ကျွန်တော်လူသားလွန့်သားအသက်ရှူစရာနည်းနည်းလေးတော့ရှိလာဒါကတော့ကျွန်တော်ဝန်ခံပါတယ်ဒါမျိုးလည်းရှိတင်ပါတယ်ဟိုပူပေါင်းဆောင်ရွက်မှုအပိုင်းမှာကျွန်တော်တို့ကပြောချင်တဲ့တစ်ခုကဟိုအရက်ွက်လူမှုဖွဲ့စည်းနေတွေ့ပါတယ်ဆိုတော့
the checklist ပေါ့ နော် လုပ်လိုက်ပါတယ် ဆိုရဲ့ ပုံစံ မျိုး ဟို ပုံစံ တစ်ခု မျိုး မဟုတ် ဘဲ ਨੇ တကယ် အနှစ်တာယ ရှိ သော တွေးဆုံ မှု တွေ တက္ကະ အကျန်အလန် ကျွန်တော်တို့ မေးမြန်း ပြီး တော့ အကောင်း ဘက် ကို ဥတီ သော ပူးပေါင်း ဆောင်ရွက် မှု တွေ ကျွန်တော်တို့ ဖြစ် စေ ခြင်း တယ် အခု က အရက်ဖက် လူမှု ဖွဲ့စည်း တွေ ကို တွေ့ ပါတယ် နောက် စကား တွေ နား ထောင် ပါတယ် လွှတ် တော် မှာ လီလီ သွား ကြတယ် တွေ့ ကြတယ် ဒါပေမဲ့ ကျွန်တော်တို့ ဆိုလို့ တဲ့ ချက် က ကျွန်တော်တို့ ပြောတဲ့ အချက် တွေ ရော အမှန် တကယ် စဉ်းစား ဆင်ခြင် ပြီး တော့ ဥပဒေ ပြဋ္ဌာန်း တဲ့ ချိန် မှာ လုပ်ရ လား ကျွန်တော်တို့ စိုးရိမ်နေတဲ့ အချက် တွေ ကို သူတို့ မေးတဲ့ မေးခွန်းတွေ မှာ ပါရဲ့ လား အစိုးရရဲ့ ဌာနာ ဆိုင်ရာ လှုပ်ဆောင်မှု လက်တွေ မှာ ကို ကျွန်တော်တို့ တင်ပြသွား တော့ အချက် တွေ ပါရဲ့ လား အဲ့ဒါ ကို ဘယ်လောက် ထိ အလေး ထား လှုပ်ဆောင် လဲ ဆိုတော့ dialogue အပြင် ကျွန်တော်တို့ ခုန ဒီ လေးစား တော့ အတိမတ် ပြုမှု တွေ ညီမ ပူးပေါင်း ဆောင်ရွက် မှု အပြင် ဒါ တွေ ပို့ ပြီးတော့ လိုချင် ပါတယ် ခင်ဗျ ဘာ တပတ် မဟုတ် ပဲ ਨੇ အရက်ဖက် လူမှု ဖွဲ့စည်း နဲ့ တွေ့လိုက် ပါတယ် တနေ့တနေ့ တမောင်စီ တနေ့တနေ့ ပနေရောက် ပနေခါ တွေ့ ပါတယ် ဆိုရဲ့ ဟာ မျိုး မဟုတ် ပဲ ਨੇ တွေ့လိုက် တဲ့ အပေါ် မှာ ဘယ်ဟာ ကို ထည့် သွင်း ပြီး စဉ်းစား လဲ ဘယ်ဟာ က အကျိုး ရှိ လို့ ယူလိုက် လဲ ဆိုတော့ တက်တေ ပြเสีย ရှိ တော့ အကျိုး ပြုမှု ကို ကျွန်တော်တို့ တကယ် အမှန် တကယ် ပေါ်
Okay.
So, maybe the looks on my name, Pons and Muri Shibuapo, Yi Chile, Lucian.
Okay. Yala to Ku, Twalare, Sunimu, Pisagin at the Bobono. So, our power Sunipi, who are Mume, Ubochi, who are power Sunuya, the Sayaka people doing it, or Russian, along with two wretches to buy it now.
Guang Liu season to set it, Sunny, Nya, Daya Lilan season, who nothing here at Pibare, you in Namarangani, Daya Lilan season, good Bago, nothing totally in Pinibare.
စနေညပိုင်းမှာတကြိမ်အင်္ဂါညပိုင်းမှာတကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ဗီအိုအေမြန်မာပိုင်းရုံမြင့်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံဒီဗီဗီရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒီဗီဗီရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည09:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ ပုံမှန်ကြည့်ရှုနေကြဗီအိုအေရဲ့အရှေ့ဆက်7ဂျိုလူကနေပြသတဲ့မိနစ်3000စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဒီဗီဗီရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်ဗီအိုအေအမေရိကန်အသံရဲ့တနင်္ဂနွေနေ့မနေ့ဖြန်စီစဉ်တွေကိုဆက်လက်နားဆင်နေရတာပါအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာစီစ
ဒီနေ့ကတော့ဒီမြန်မာနိုင်ငံရဲ့အခြေအနေပြောမယ်ဆိုရင်တော့ဒီတက်ကြွလှုပ်ရှားတဲ့အခြေအနေကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်မှာဖြစ်ပါတယ်ခင်ဗျာ
American Tamara Donald Trump and Russia Tamara Vladimir Putin to her, a little boy to soon Sunny Gajarello, Indiroga, Chinja Jet, Tokyan Labare, Indiro Piagoya Sarah Huckabee Sanderska, Tamara Trump and Tamara Putin to her, G20 Teddy Boy, Saukjani, Yada Sawema. လူသဘောဆွေးနွေးကြရတယ်လို့စနေနေ့မှာကြေညာချက်ထုတ်ပြောလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းသမောတွေနဲ့သမောသားတွေကိုဖန်ဆီးခဲ့တာကြောင့်ဒီ G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံများထိပ်သီးဆွေးနွေးပွဲမှာအရင်ရုရှားသမ္မတနဲ့တရားဝင်တွေ့ဖို့ပြင်ထားခဲ့တာကိုသမ္မတဆရန်ဘက်ကဖျက်ခဲ့ပြီးမှအခုလိုအလွတ်သဘောတွေ့ဆုံကြတာဖြစ်ပါတယ်လွန်ခဲ့တဲ့လအနည်းငယ်အတွင်းကမ္ဘာအင်အားကြီးဆုံ G20 ထည်စနစ်ဝဲပြင်ပမှာညသာဆိုင်ရင်တိကျတွေ့ဆုံဆွေးနွေးခဲ့ကြပါတယ်သူတို့နှုတ်ရဲ့ဆက်ဆံရကောင်းမွန်တဲ့အနေထားမှာရှိတာကြောင့်တရုတ်ပြည်အတွက်ရောအမေရိကန်ပြည်ထောင်စုတပ်ပါကောင်းမွန်တဲ့ရလဒ်တွေထွက်လာစေမယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကအာဂျင်တီးနားမြို့တော်မှာကျင်းပတဲ့ G20ညသာဆောင်ဝဲမှာရှိခြင်းပင်နဲ့နည်းနည်းချင်းဆိုင်ထိုင်ရင်ပြောကြခဲ့ပါတယ်တရုတ်သမ္မတရှိခြင်းဖြစ်ကတော့သူတို့နှစ်ယောက်နောက်ဆုံးတွေ့ခဲ့တဲ့အချိန်ဟာအတော်လေးကြာမြင့်ခဲ့ပြီဖြစ်ကြောင်းဒီတော်ထက်မှကြောင်းရအများပြားလဲဖြစ်ပေါ်ပြောင်းလဲခဲ့ကြောင်းပြောခဲ့ပါတယ် American Samurai Hall George H.W. Bush
ရဲ့ဇာမနာခန္ဓာကိုသူ့မိသားစုကဆက်လက်ပြင်ဆင်နေစေဖြစ်တယ်လို့ကာကွယ်ဝန်ကြီးဌာနကပြောလိုက်ပါတယ်ရက်ကိုမိသားစုကယူချင်မှာဖြစ်ပါတယ်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ပြစ်ပြီးတော့အင်ဂျင်နီယာကတော့
ဒီဝေကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကတော့တာရှိမြန်တဲ့ကမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.